Welcome to the Voice of America in Burmese.
ဗီယက်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရင်2022ခုနှစ်စက်တဘာလ17ရက်တနင်္ဂနွေနေ့မနေ့ခင်အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ line to meter 24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဗြိတိန်နိုင်ငံမှာနှစ်ပေါင်း60အတွင်းနိုင်ငံတော်ဇာပနာအခမ်းအနားအဖြစ်ဗြိတိန်ပြည်မှာကြီးရဲ့ဇာပနာကိုကျင်းပမှာဖြစ်ပြီးရဲအင်အားအများဆုံးအသုံးပြုမယ်လို့မျှော်လင့်ထားပါတယ်ယူကရိန်းရှေ့ဘက်ခြမ်းမှာယူကရိန်းတံပြန်ထိုးစစ်အောင်မြင်နေပြီးရုရှားတပ်တွေပြန်လည်ဆုတ်ခွာသွားတယ်လို့ယူကရိန်းဘက်ကပြောဆိုပါတယ်ဒီပါရောက်မြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေကအာဏာသိမ်းစစ်ကောင်စီရဲ့ရင်နံတဲ့တဘာဝဓာတ်ငွေတွေကိုပိတ်ဆို့ရေးယူလို့မှုလုပ်ဖို့အမေရိကန်သမ္မတအင်ဂျူရောရှေ့မှာဆန္ဒပြခဲ့ကြပါတယ်ဒီလိုနိုင်ငံတကာနဲ့ကမ္ဘာမြန်မာကသတင်းတွေကိုဥစွာတင်ပြပေးမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့မကွေးတိုင်းဒေသခံတွေကြုံနေရတဲ့ဒေသတွင်းလူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတင်ပြထားတဲ့ဒုအတန်အစီအစဉ်မှာကြားမှာက
ညတော့ဒီမှာမြို့လောင်းနဲ့အိမ်ကြီးနဲ့ရှိနေတာဒါပေမဲ့အဲဒီမှာရှိတဲ့ပြည်သူတွေကိုလုံးမရအောင်ဟိုရိုက်ခွဲပြစ်ခဲ့တယ်ချက်ပြစ်ခဲ့တယ်နောက်ဒီစကားတွေကိုလည်းဖန်တွေကို
တရင်နေပြီးပတ်စင်ကန္တာတွေကိုတင်ဆက်တဲ့အခါမှာပြည်စုံကိုကြားဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာလည်းအခြားပတ်စင်ကန္တာတွေကိုထုတ်လွှင့်ဖို့ပြင်ဆင်နေပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ဗြိတိန်နိုင်ငံမှာဘီယမာကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားတဲ့အတွက်နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပဖို့ပြင်ဆင်နေပါတယ်ဗြိတိန်နိုင်ငံမှာရဲအင်အားအများဆုံးအသုံးပြုတဲ့လုံခြုံရေးအစီအစဉ်တရားဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်နိုင်ငံတကာထိပ်သီးခေါင်းဆောင်တွေဇာပနာအခမ်းအနားကိုတက်ရောက်မှာဖြစ်တဲ့အတွက်လုံခြုံရေးကိုအထူးကြံ့မှတ်ထားမှာဖြစ်ပါတယ်စနေနေ့ကချားလ်မင်းသားဟာဘီယင်အဖြစ်စက္ကန့်ကြောင်းတိုင်းပြည်ကိုတရားဝင်ကျင်ညာတဲ့အခမ်းအနားကိုလန်ဒန်မြို့မှာရှိတဲ့စိန့်ဂျိမ်းစ်နန်းတော်မှာကျင်းပခဲ့ပါတယ်။ ချားမင်းသားဘုရင်ဖြစ်လာတဲ့အပေါ်ဗြိတိန်ကာကွယ်ရေးဦးစီးချုပ်ရေတပ်ဗိုလ်ချုပ်ကြီးစာထွန်နီခရကင်ကချဘုရင်ဟာသူ့ရဲ့မိခင်လိုပဲထူးခြားတဲ့အမြင်ရှိတဲ့သူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ And we are fortunate to have in King Charles III somebody that we also
ကျွန်တော်တို့ဟာချားဘီယင်လိုခေါင်းဆောင်မျိုးကိုရရှိတာခံကောင်းပါတယ်ကျွန်တော်တို့ဟာသူ့ရဲ့အကြောင်းကိုကောင်းစွာသိရှိထားပါတယ်သူဟာဗြိတိရှ်တပ်မတော်မှာတာဝန်ခံထမ်းဆောင်ခဲ့ဘူးသူလည်းဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဦးစီးချုပ်ရေတပ်ဗိုလ်ချုပ်ကြီးစာတိုနီရာကင်ကပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကဘုရင်အကြံပေးကောင်စီကနေဘုရင်အဖြစ်လဲတရားဝင်ကြေညာခဲ့ပါတယ်ဗြိတိန်နိုင်ငံရဲ့နိုင်ငံတော်ဇာပနာကို1965ခုနှစ်ကဝင်ကြီးချုပ်ချာချစ်ကွယ်လွန်စင်ကကျင်းပခဲ့ပါတယ်။ဘီယမာကြီးရဲ့ဇာပနာကိုဘယ်နေ့လုပ်မယ်ဆိုတာအတိအကျသတ်မှတ်ကြေညာထားခြင်းမရှိသေးပေမဲ့စက်တင်ဘာလ19ရက်နေ့မှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့မြောက်ပိုင်းမှာအဓိကမဟာဗျူဟာမြောက်ထိုးစစ်ကြီးကိုဆင်နွှဲခဲ့ရာအရေးပါတဲ့အစ်စပြန်မြို့ကိုပြန်လည်သိမ်းပိုင်နိုင်ခဲ့ပြီးရုရှားတပ်သားထောင်ပေါင်းများစွာဟာလည်းအော့စကေးမြစ်တစ်ဖက်ပကန်းကိုဆုတ်ခွာသွားခဲ့တယ်လို့ယူကရိန်းဘက်ကစနေနေ့ကကြေညာပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းသူတို့ရဲ့တပ်ဖွဲ့တွေဟာအဲ့ဒီမျိုးကနေဆုတ်ခွာသွားတာအတိပြုပေမဲ့ဒါဟာအစီအစဉ်ရဆောင်ရွက်ခဲ့တာလို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီစစ်မြေပြင်သတင်းတွေကိုတော့တိကျအတိပြုချက်မရှိသေးပါဘူး။တကယ်လို့ဒါအဲ့ဒီလိုယူကရိန်းထိုးစစ်အောင်မြင်မှုတွေကိုအတိပြုနိုင်ခဲ့ရင်ယူကရိန်းအရှေ့ပိုင်းမှာထောင်ပေါင်းများစွာရှိကြတဲ့ရုရှားတပ်ဖွဲ့တွေစီကိုထောက်ပို့လမ်းကြောင်းအဖြစ်အသုံးပြုတဲ့ယထာလမ်းတွေကိုယူကရိန်းကပြန်လည်ထိန်းချုပ်နိုင်လိမ့်မယ်လို့အနောက်တိုင်းကစီးရေးသုံးသပ်သူတွေကပြောပါတယ်ရုရှားလိုလာတဲ့ခွဲထွက်ရေးခေါင်းဆောင်တဦးကလည်းဒွန်ညက်ဒေသမှာရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါတယ်စီးရေးလေးလာသူတွေကတော့ယူကရိန်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒွန်ညက်ဒေသကိုတိုက်ခိုက်မှုတွေလုပ်ဖို့အတွက်ရုရှားကစစ်ကူတွေပေးပို့နေတယ်လို့ယုံကြည်နေရတယ်လို့ပြောပါတယ်ဒီတော့အတွင်းမှာယူကရိန်းနိုင်ငံခါကစ်ဒေသအရှေ့ပိုင်းမှာမိမိတို့တပ်ဖွဲ့တွေပြန်လည်စုဖွဲ့နေပါတယ်လို့ရုရှားကကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူတို့ရုရှားတပ်ဖွဲ့တွေကတီးခတ်ပါခင်ဗျာသူတို့ယူကရိန်းတပ်ဖွဲ့တွေကရုရှားတပ်ဖွဲ့တွေကိုတံပြန်ထိုးစစ်စတင်ခဲ့တဲ့ဒီလအစောပိုင်းကတည်းက ယူကရိန်းနယ်မြေစတူယာမိုင်ပေါင်း 1,300 နီးပါးလွတ်မြောက်ခဲ့ကြောင်းပြောပါတယ်ခင်ဗျာ
။အီရန်နိုင်ငံအနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုပြန်လည်လိုက်နာဖို့အရင်နဲ့ပတ်သက်ပြီးလွန်စွာမှတန်တရားဖြစ်မိတယ်လို့ဥရောပသုံးနိုင်ငံဖြစ်တဲ့ပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံတွေကစနေနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြောဆိုလိုက်ပါတယ်။ဒီလောက်အစောပိုင်းက2015သဘောတူညီချက်ကိုလက်ခံရင်းနဲ့ပတ်သက်တဲ့အီရန်ရဲ့တုံ့ပြန်မှုဟာနောက်ပြန်ဆုတ်သွားတယ်လို့တန်တပန်တွေကပြောဆိုပါတယ်။အီရန်ရဲ့နောက်ဆုံးတုံ့ပြန်ချက်ဟာ IAEA နိုင်ငံတကာနျူကလ িয়ার စွမ်းအင်အေဂျင်စီနဲ့အီရန်ရဲ့နျူကလ িয়ার တန့်စင်ရေး IAEA အနေနဲ့အီရန်ရဲ့နျူကလ িয়ার တန့်စင်ရေးလုပ်ငန်းနေရာ၃ခုကိုစစ်ဆေးဖို့ကိစ္စကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။2015သဘောတူညီချက်ကိုအီရန်လက်ခံနိုင်ဖို့ဥရောပသမဂ္ဂညီနိုင်ရေးတာဝန်ရှိသူတွေကရေးသားတင်ပြတဲ့သဘောတူညီချက်ပေါ်အီရန်ကအခုလိုတောင်းဆိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။2015သဘောတူညီချက်မှာအီရန်အနေနဲ့နျူကလ িয়ার အစီအစဉ်တွေကိုရပ်တန့်ပေးပြီးအမေရိကန်နဲ့ဥရောပသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူရေးတွေကိုရုပ်သိမ်းပေးဖို့ဖြစ်ပါတယ်။အီရန်ရဲ့တောင်းဆိုမှုဟာဥရောပအီရန်ရဲ့တောင်းဆိုမှုရာဥပဒေအရလိုက်နာရမယ့်စီကအနေနဲ့ဆန့်ကျင်နေတယ်လို့ဒီနိုင်ငံသုံးနိုင်ငံရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆွေးနွေးရှိသူနာဆာကနေကတော့ဒီညင်ညာချက်ဟာအပြုသဘောမဆောင်ဘူးလို့ပြောဆိုလိုက်ပြီးဒီနိုင်ငံသုံးနိုင်ငံအနေနဲ့ကြံရှိနေတဲ့သဘောတူညီချက်အနည်းငယ်ကိုသဘောတူညီချက်ရရှိဖို့အတွက်ပိုပြီးတက်တက်ကြွကြွလှုပ်ဆောင်သင့်တယ်လို့အီရန်အစိုးရပိုင်းသတင်းဌာနကနေတဆင့်ပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်တပ်ဖွဲ့တွေရဲ့စစ်တင်နှံအတွင်မောင်းနှင်ခဲ့တဲ့ Black Hawk ရဟယင်တစ်စင်းပြက်ကျပြီး3ဦးသေဆုံးက5ဦးဒဏ်ရာရှိခဲ့တယ်လို့တာလီဘန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကပြောပါရယ်အမေရိကန်တပ်ဖွဲ့တွေထားရခဲ့တဲ့ Black Hawk စစ်သုံးရဟယင်ကိုတင်နှံမှာလေ့ကျင့်ပြန်တန်းနေစဉ်ဆက်ချိုရင်းရာအမျိုးသားကာကွယ်ရေးတပ်ကတို့ area အတွင်ပြက်ကျခဲ့ကြောင်းကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါရယ်ပြီးခဲ့တဲ့တစ်နှစ်လောက်ကအာဖဂန်တနိုင်ငံလုံးကိုသိမ်းယူခဲ့တဲ့တာလီဘန်အဖွဲ့ဟာအမေရိကန်တပ်ဖွဲ့ဝင်တွေကြံရစ်ခဲ့တဲ့စစ်လေယာဉ်တွေရဟယင်တွေကိုရရှိခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထက်ကဗနစင်းလောက်ကပြန်တန်းလို့ရနိုင်တယ်လဲဆိုတာကတော့မရှင်းလင်းလာပါဘူး။အမေရိကန်တပ်ဖွဲ့တွေဟာကြံရစ်ခဲ့တဲ့သူတို့ရဲ့စစ်ပတ်ဆိုင်ရာအသုံးဆောင်တွေတဲကတချို့ကိုရည်ရွယ်ချက်ရှိရှိဖျက်ဆီးခဲ့ပါတယ်။အဲ့ဒီအချိန်ကအာဖဂန်အစိုးရရဲ့လေတပ်တပ်ဖွဲ့ဝင်တွေကလည်းစစ်ဘက်ဆိုင်ရာရဟယင်တချို့ကိုမောင်းနှင်ပြီးအလဲအာရှဒေသကနိုင်ငံတွေစီပြန်တန်းခိုလုံသွားခဲ့ကြပါတယ်ခင်ဗျာ
ပြည်ရေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဟိုင်းဒိုမီတာ24 kHz 11133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုပြောပြပါအောင်မယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့ဆစ်လက်နဲ့ပစ္စည်းဝယ်ယူရေးအတွက်အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်နေတဲ့ရေနံနဲ့သဘာဝတန်းငွေလုပ်ငန်းတွေကိုပိတ်ဆို့ရေးယူဖို့နဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်သံမကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရေးအတွက်အမေရိကန်အစိုးရအနေနဲ့လှုံ့ဆော်ပေးဖို့တောင်းဆိုတဲ့အနေနဲ့ပြီးခဲ့တဲ့စနေနေ့စက်တင်ဘာလ10ရက်နေ့မှာဝါရှင်တန် DC တဝိုက်ကအဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေအမေရိကန်သမ္မတအိမ်ဘျူရိုရှေ့မှာဆန္ဒပြတောင်းဆိုခဲ့ပါတယ်မြန်မာရင်နိုင်တဲ့သဘာဝတန်းဝေလုပ်ငန်းကိုပိတ်ဆို့ရေးယူဖို့အမေရိကန်လွှတ်တော်ကတောင်းဆိုနေပေမဲ့အုပ်ချုပ်ရေးအပိုင်းကလှုပ်ဆောင်ဖို့လိုနေသေးတဲ့အတွက်သမရအိမ်ပြူတော်ရှိမှလာရောက်ဆန္ဒပြတာဖြစ်တယ်လို့ဦးဆောင်သူတူဦးဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ
်။ဟုတ်တယ်လို့တော့အဲ့လိုကိုလုံးကတောင်းဆိုနေပြီ။ဒါပေမဲ့ကျွန်တော် Biden administration ကအခုဒီမစသေးဘူး။အဲ့တော့ကျွန်တော်တို့ State Department လည်းမကြပ်ကြပြောတယ်။ဒါဆိုတဲ့ခါမှလည်းသူတို့ကတော့ဒီ MOG စာချင်းကသူတို့အနေနဲ့ research လုပ်နေပါတယ်။အဓိကပြည်သူလူထုကိုမထိခိုက်ပဲလုပ်လို့ရမယ်နီလာရှာနေပါတယ်ဆိုတော့မျိုးပြောတယ်။ဆိုတော့ကျွန်တော်တို့အဲ့တော့ထပ်ပြီးတော့ PR ပေးတဲ့အနေနဲ့ကျွန်တော်သမရဂျိုးပိုင်ကိုကျွန်တော်ဒီကတောင်းဆိုတာဖြစ်ပါတယ်။
အာဏာသိမ်းစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်နေတဲ့ရေနံနဲ့သဘာဝတန်းငွေလုပ်ငန်းပေါ်ပိတ်ဆို့ရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာန State Department နဲ့ကိုမြန်မာဒီမိုကရေစီအင်အားစုတွေကတိုက်တွန်းတာတွေရှိသလိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းလေ့လာနေတယ်လို့တုံ့ပြန်ပြောဆိုကြောင်းကိုရင်အင်းကပြောဆိုခဲ့ပါတယ်။စနေနေ့ကဆန္ဒပြပွဲမှာတရုတ်ပြည်ရှင်ချမ်းပြည်နယ်ကလူ့အခွင့်အရေးချုပ်ဖောက်ခံရတဲ့ဝီဂါမွတ်စလင်တွေနဲ့အတူပူးပေါင်းဆန္ဒပြခဲ့တာဖြစ်ပြီးအင်အားရာခိုင်နှုန်းရှိခဲ့တယ်လို့ကိုရင်အင်းက VOA ကိုပြောဆိုခဲ့ပါတယ်။
ဟ ောင်ကောင်မှညံရီနိုင်ပြီးဆွန့်အားတဲ့ကလေးငယ်တွေကိုတင် जा ကုသပေးနေတဲ့ဆရာ၅ဦးကိုထောင်တန်းတစ်နှစ်နဲ့9လစီစနေနေ့ကချမှတ်လိုက်ပါတယ်သူတို့ဟာအစိုးရစန့်ကျင်ရေးကလေးဖက်ကာတွန်းစာအုပ်တွေကိုအခန်းဆက်ထုတ်ဝေခဲ့တယ်လို့ဆွဆွဲပြီးနိုင်ငံတော်ပုံကံမှုမြောက်တယ်လို့ဆုံးဖြတ်ကပြစ်ဒဏ်စီရင်လိုက်တာပါအဲ့ဒီအသက်30အောက်လူငယ်တွေကိုကိုလိုနီခေတ်မှာပြာထန်းခဲ့တဲ့ဥပဒေအရအစိုးရကိုပုံကံတဲ့ဥပဒေမြောက်တဲ့စာအုပ်တွေပုံနှိပ်ထုတ်ဝေဖြန့်ချီခြင်းပုံနှိပ်ဖို့ကြံစီခြင်းစတာတွေကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခဲ့ပါတယ်အဲ့ဒီစာအုပ်တွေဟာကလေးငယ်တွေကိုအတွေးခေါ်ရပြောင်းလဲသွားအောင်လှုံ့ဆော်ပြီးနိုင်ငံတော်ပုံကာမှုဖြစ်စေအောင်ရည်ရွယ်တဲ့စာအုပ်တွေဖြစ်တယ်လို့ခရိုင်တရားသူကြီးကော်ဝေစင်းကပြောပါတယ်။အဲ့ဒီကာတွန်းစာအုပ်တွေထဲမှာဝင်းပလီရီရဲ့ရန်ကိုတိုးအုပ်ကြီးကသူတို့ရွာတွေကနေတွန်းလှန်ဖို့ကြိုးပမ်းတဲ့အကြောင်းဖော်ပြထားပါတယ်။စာအုပ်ဟာဟောင်ကောင်က2019ခုနှစ်ဒီမိုကရေစီအရေးတောင်းဆိုတဲ့လူထုစန္ဒပြပွဲအပါအဝင်ဟောင်ကောင်ရဲ့နိုင်ငံရေးမငြိမ်မသက်ဖြစ်စဉ်တွေကိုကိုးကားထားပါတယ်။အဲ့ဒီစာအုပ်ကိုရေးသားထုတ်ဝေကြတဲ့သူတို့၅ဦးစလုံးကတော့သူတို့မှာဘာအပြစ်မှမရှိဘူးလို့ပြောဆိုကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဘက်ကမ်းခြေဒေသအော်ရီဂွန်နဲ့ဝါရှင်တန်ပြည်နယ်တွေမှာတောမီလောင်တဲ့အတွက်စနေနေ့ကဒေသခံတချို့ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရသလိုလျှက်စင်ပြီးတွေလည်းပြတ်တောက်နေပါတယ်အော်ရီဂွန်နဲ့ပေါ်လန်မြို့က24မိုင်လောက်အကွာမှာရှိတဲ့မဲလိုကလဲဘွားပြည်နယ်တော့အတွင်နေထိုင်သူတွေနဲ့ယာယီစခန်းချနေထိုင်သူတွေကိုရွှေ့ပြောင်းဖို့တောက်ကြနေကြတဲ့ကရဲဌာနကကြေညာခဲ့ပါတယ်။စနေနေ့မတပိုင်းမှာတော့ဥယျာဉ်တော်ရဲ့အနောက်ဘက်မှာရှိတဲ့မြို့ရတော်တော်များများကိုပြောင်းရွှေ့ဖို့အသင့်ပြင်ခိုင်းထားခဲ့ပါတယ်။ဒါအပြင်ဝါရှင်တန်ပြည်နယ် Gold Rock ဒေသမှာမီးလောင်ကျန်းကပ်ပြီးအမတ်စနစ်အဝေးပြေးလမ်းမကြီးပိတ်ထားခဲ့ရပြီးဒေသတချို့ကနေထိုင်သူတွေကိုရွှေ့ပြောင်းဖို့ပြောဆိုခဲ့ရပါတယ်
။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယာဂူဒရက်စာပါကစ္စတန်နိုင်ငံကိုနှစ်ရက်တာတွားရောက်ခဲ့ပြီးရေကြီးနေတဲ့နေရာအနှံ့ကိုကြည့်ရှုခဲ့ပါတယ်။သူ့အနေနဲ့ပါကစ္စတန်နိုင်ငံရဲ့သဘာဝဘေးအန္တရာယ်အပေါ်နိုင်ငံတကာကသတိထားမိစေဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်တယ်လို့ဆိုပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှာဗတ်ရှရစ်ဖ်နဲ့ကုလသမဂ္ဂအတွေ့အကြုံဟာဆင်းပြည်နယ်စူကာမြို့ကိုပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့လေကြောင်းကနေတွားရောက်ခဲ့စဉ်ရေကြီးနေတဲ့အခြေအနေအရရကိုကြည့်ရှုခဲ့ပါတယ်။စင်ပြည်နယ်အပါအဝင်ပါကစ္စတန်နိုင်ငံရဲ့အဲ့ဒီရေကြီးနေတဲ့အခြေအနေအကျပ်တဲကိုကြော်လွှားဖို့အတွက်ငွေကြေးအကူအညီအများအများလိုအပ်နေတယ်လို့ Guterres ကထပ်မံပြီးပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာမုတ်တုံမှုအကြီးအကျယ်ရွာသွန်းမှုနဲ့မြောက်ပိုင်းဒေသရှိတောင်ပေါ်ကရေခဲမြစ်တွေအရေးပျော်မှုကြောင့်ရေလွှမ်းမိုးမှုတွေဖြစ်လာပြီးလူပေါင်း1400နီးပါးသေဆုံးကအိုးအိမ်တွေရထားလမ်းတွေနဲ့မွေးမြူရေးနဲ့ကောက်ပဲသီးနှံတွေပျက်စီးကုန်ပါတယ်ခင်ဗျာ။
မြန်မာပြည်ရဲ့တင်းငွေနေမနဲ့ခင် VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တင်းနေကိုတော့ကုစုံမိုးကျော်နဲ့အတူကိုခမောင်စိုးမင်းတို့ကပြောပြခဲ့ကြတာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာတင်းလှော်တပုတ်ကိုအရင်ဆုံးထုတ်လွှင့်ခြင်းပါတယ်။ COVID-19 ကာယရောဂါအပါအဝင်ရာသီဥတုပြောင်းလဲမှုစီးပွားရေးကဏ္ဍရဲ့မရေရာမတေချာမှုနဲ့အခြားပိဋိပက္ခတွေကလူသားတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုရပ်တန့်သွားစေပြီးလွန်ခဲ့တဲ့အနှစ်30လောက်အတွင်းတိုးတက်မှုတွေလည်းဆုံးရှုံးခဲ့ရတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။ VOA သတင်းတော့ Lisa Schlein Geneva ကပေးပို့လိုက်တဲ့ဒီသတင်းကိုတော့ကိုစုံမိုးကျော်ပြောပြပေးပါဦးခင်ဗျာ
။2020ခုနှစ်နဲ့2021ခုနှစ်တင်မှာကမ္ဘာနိုင်ငံပေါင်း192နိုင်ငံထဲက90ရာခိုင်နှုန်းဟာနိုင်ငံသားတွေအတွေ့ပုံမကောင်းမွန်လာအောင်ပုံမကျန်းမာလာအောင်ပုံမလုံးကြုံစိတ်ချမှုရှိလာအောင်ဆောင်ရွက်ပေးနိုင်ခဲ့ခြင်းမရှိဘူးလို့အချက်အလက်နဲ့ကိန်းဂဏန်းတွေကဖော်ပြနေပါတယ် UNDP ရဲ့လူသားဖွံ့ဖြိုးတိုးတက်မှုညွှန်းကိန်းတွေအရ32နှစ်အတွင်းပထမဆုံးအကြိမ်အဖြစ်နှစ်နှစ်ဆက်တိုက်ဖွံ့ဖြိုးတိုးတက်မှုရပ်ဆိုင်းသွားတာကိုဖော်ပြနေပါတယ်မကြုံဘူးတဲ့အခြေအနေတရဖြစ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့အုပ်ချုပ်ရေးအရာရှိအီချင်းဆိုင်နာကပြောဆိုပါတယ်
The setbacks were 9 out of 10 countries in this year's human development
report. ဒီနှစ်အတွင်းနိုင်ငံ10နိုင်ငံမှာ9နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအညွှန်းကိန်းတွေဟာကြာဆင်းနေတာတွေ့ရပါတယ်။အရင်ကမ္ဘာလုံးဆိုင်ရာအကျပ်တဲတွေ၊ငွေကြေးအကျပ်တဲတွေနဲ့ကြုံခဲ့ရတုန်းကတော့ဒီလိုအခြေအနေမျိုးမဖြစ်ခဲ့ပါဘူး။အဲ့ဒီတုန်းကနိုင်ငံ10နိုင်ငံမှာတစ်နိုင်ငံလောက်ပဲလူသားတုဖွံ့ဖြိုးတိုးတက်မှုကြာဆင်းတာကိုတွေ့ခဲ့ရဘူးပါတယ
်။လူသားတုဖွံ့ဖြိုးတိုးတက်မှုညွှန်းကိန်းတွေဟာနိုင်ငံတစ်နိုင်ငံရဲ့ပညာရေး၊ကျန်းမာရေးနဲ့လူနေမှုအဆင့်အတန်းတွေကိုဖော်ပြနေပါတယ်။ ဒီနှစ်အတွင်းတချို့နိုင်ငံတွေကကို့ခြေထောက်ပေါ်ကိုပြန်ရနိုင်ပေမဲ့တချို့နိုင်ငံတွေကတော့အကြက်အသေးတွေအခက်အခဲတွေပုံမနှဆိုင်သွားပါတယ်အထူးသဖြင့်တော့လက်တင်အမေရိကာကာရေဘီယံဒေသအာဖရိကဆာဟာရာဒေသနဲ့တောင်အာရှဒေသတွေမှာအဆိုးဆုံးဖြစ်တယ်လို့ UNDP ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်အကောင်းဆုံးနိုင်ငံတွေထဲမှာဆွစ်ဇာလန်နိုင်ငံဟာထိပ်ဆုံးကဖြစ်ပြီးသူ့နောက်ကနော်ဝေးအိုက်စ်လန်ဟောင်ကောင်ဩစတြေးလျနဲ့အခြားချမ်းသာတဲ့နိုင်ငံတွေဖြစ်ပါတယ်အာဖရိကဆဟာရာဒေသကနိုင်ငံတွေဟာလူသားဖွံ့ဖြိုးတိုးတက်မှုအနှိမ်ဆုံးနိုင်ငံတွေဖြစ်ပါတယ်။အဲ့ဒီအထက်မှာတောင်ဆူဒန်ဟာအောက်ဆုံးမှာရှိပါတယ်။အခုလိုမကြုံဘူးလောက်တဲ့လူသားဖွံ့ဖြိုးတိုးတက်မှုကျဆင်းရတာဟာစီးပွားရေးကျဆင်းမှုကြောင့်နဲ့ထူးကဲတဲ့ပြင်းပြလူသက်တမ်းတိုးလာတာကြောင့်ဖြစ်တယ်လို့အစိုးရခန်းစာကိုဥဆောင်ရေးသားခဲ့တဲ့ပီထရိုကိုစီဆိုကပြောပါတယ်။လူသက်တမ်းတိုးလာတဲ့နိုင်ငံတွေထဲမှာလူသားဖွံ့ဖြိုးမှုအဆင့်27ရှိတဲ့အမေရိကန်ပြည်ထောင်စုလဲပါဝင်နေပြီးကိုဗစ် -19 ကြောင့်အမေရိကန်ရဲ့ပြင်းပြလူသက်တမ်းဟာ89နှစ်ရှိရာကနေ86နှစ်ကျော်ကိုကျဆင်းခဲ့ပါတယ်။ဒါအပြင်ဒီကမ္ဘာလုံးအတိုင်းအတာနဲ့ယုံကြည်မှုဟာလည်းအနှိမ်ဆိုးကိုကျဆင်းနေတယ်လို့ကိုစီဆိုကပြောပါတယ်။အထူးသဖြင့်မယုံကြည်သူအများစုဟာနိုင်ငံရေးအရာအစွန်းရောက်အမြင်ရှိသူတွေဖြစ်တယ်လို့လည်းသူကဖြည့်ဆွက်ပြောဆိုခဲ့ပါတယ်။
Uncertainty and the feeling of insecurity
မတိကြမီယာမှုတွေနဲ့လုံခြုံမှုကင်းမဲ့မှုတွေဟာယုံကြည်မှုတူညီသူတွေကိုပိုမိုခိုင်မာအောင်စုဖွဲ့လာစေပြီးမတူညီတဲ့အခြားအဖွဲ့တွေအပေါ်ရန်လိုမုန်းတိမှုပိုပြီးတော့ပြင်းထန်လာစေပါတယ် Digital နည်းပညာတွေဟာလည်းဒီမတူညီမှုကွဲပြားမှုတွေကိုပိုပြီးပြင်းထန်လာအောင်မီးထိုးပေးပါတယ်ဒါကြောင့်ဒီမိုကရေစီနီးလန်းကျင့်သုံးမှုတွေဟာအကြအတဲနဲ့ရင်ဆိုင်လာရတယ်ဆိုတာကိုဒီအစီရင်ခံစာမှာထည့်သွင်းဖော်ပြထားပါတယ
်မလုံခြုံမှုတွေကြောင့်အပြင်းထန်ကွဲလွဲမှုတွေကိုဖြစ်စေသလိုအပြင်းထန်ကွဲလွဲမှုတွေကလည်းမလုံခြုံမှုတွေကိုဖြစ်စေပါတယ်အပြန်အလှန်အားဖြည့်ပေးနေကြပါတယ်လို့အစီရင်ခံစာမှာတတိပေးထားပါတယ်ဒါကြောင့်ဒီကနေ့ကဘာကြီးမှာကြုံနေရတဲ့အခက်အခဲအကြက်တဲတွေကိုနိုင်ငံတွေအနေနဲ့အချင်းချင်းစုပေါင်းရင်ဆိုင်ဖြေရှင်းဖို့ကိစ္စမှာအဟံအတားတွေဖြစ်စေတယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ဒါတော့အခုဇော်မိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေအခုချိန်အားစပြီးထုတ်လွှင့်သွားမယ့်အထဲမှာကျွန်တော်တို့ဒုအသံအစီအစဉ်နဲ့စတင်ကြပါတယ်မြန်မာနိုင်ငံအလယ်ပိုင်းစကိုင်းတိုင်းမှာဖြစ်ပွားနေတဲ့လူအခွင့်ရေးချိုးဖောက်ခံရမှုနဲ့ပတ်သက်တဲ့သတင်းတွေကိုသတင်းမီဒီယာအများအပြားမှာထုတ်ဖော်ပြောဆိုနေတာတွေရှိပေမဲ့လည်းစကိုင်းနဲ့ကက်လျက်ဒီမကွေးတိုင်းမှာကအခြေအနေတွေကိုတော့တိတ်ပြီးတော့ဖော်ပြတာမျိုးမတွေ့ရပါဘူးမကွေးတိုင်းအတွင်းမှာစစ်ကောင်စီတပ်ရဲ့လူအခွင့်အရေးချိုးဖောက်မှုကိုနေ့စဉ်ခံစားနေရတယ်လို့ဒေသခံတွေပြောတဲ့အကြောင်းကိုဒီတစ်ပတ်မှာတင်ပြထားပါရခင်ဗျာ
ဒီကတော့ဒီကနေဒုက္ခရောက်ပြီဗျာပေါ့ညလုံးမှာမီးလောင်နေပြီလည်းရှိတယ်ဒါပေမဲ့အဲဒီမှာရှိတဲ့ပစ္စည်းတွေကိုလုံးမရအောင်
ငါကိုဒီကျဲချက်ကြီးကျဲငါဖဲမြုံနဲ့ဒီသစိမ့်ပင်ကြီးရွာမှာဆိုလို့ရှင်ကြီးရွာသူကြီးရွာသားတွေကိုရွာပြင်ထုတ်ပြီးတော့မှတိန်တက်တိန်ဆင်းဒါသူတို့လိုချင်တဲ့လက်ဝဲယတနာတွေပတ်ဆက်တွေဒါတွေကိုကျွန်တော်တို့ယူဆောင်သွားတာတွေနောက်နောက်တစ်ခါကျတော့ကျွန်တော်တို့ကြီးရွာသားတွေကိုကျွန်တော်တို့အပြစ်မရှိဘဲနဲ့ကျွန်တော်တို့ဖမ်းဆီးတယ်ပြီးပြီဆိုလို့ရှင်ကျွန်တော်တို့ပတ်ဆက်တွေနဲ့ယူခိုင်းတယ်ပေါ့နော
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရည်ရလူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါတယ်မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းမှာဖြစ်ပွားနေတဲ့စစ်ကောင်စီရဲ့အပြင်းအထန်တိုက်ခိုက်ချေမှုတွေကိုမီဒီယာအများစုကအထူးအယုံထားပြီးသတင်းတွေထုတ်ပြန်နေကြပါတယ်ဒါပေမဲ့စကိုင်းတိုင်းရဲ့ကက်ရက်မကွေးတိုင်းကဒေသခံတွေဟာလည်းစစ်ကောင်စီရဲ့ပုံမှန်လူအခွင့်အရေးချိုးဖောက်မှုများစွာကိုခံစားနေရပါတယ်။ဒီဆောင်မကိုဒို့တန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice အဖွဲ့ကဆက်လက်တင်ဆက်ပေးထားပါတယ
်။ပြီးခဲ့တဲ့ဇူလိုင်လနောက်ပိုင်းတုန်းကသူတို့ဘာတွေကိုစစ်သားတွေဝင်လာချိန်မှာဘာတွေဖြစ်ပျက်ခဲ့တယ်ဆိုတာကိုမကွေးတိုင်းဒေသကြီးမြိုင်မြို့နယ်လက်ရမကြီးရွာကဒေသခံကိုထုံးကပြန်ပြောပြနေတာဖြစ်ပါတယ်
။ဒီကကတော့ဒီကညလို့ဒုက္ခရောက်ပြီခင်ဗျာပေါ့။ဟိုညလို့ဒီမှာမြို့လောင်နဲ့အိမ်ကြီးနဲ့ရှိတယ်ဒါပေမဲ့အဲဒီမှာရှိတဲ့ပစ္စည်းတွေကိုလုံးမရအောင်
ဟိုမြိုက်ခွဲပြစ်ခဲ့တယ်၊ချက်ပြစ်ပြစ်ခဲ့တယ်။နောက်ဒီစကားတွေကိုလည်းဖန်တွေကိုလည်းတို့ကဒီကပါလိနဲ့လောင်းနေတယ်ဆိုတက်စီနဲ့လောင်းပြစ်ခဲ့တယ်။နောက်ပဲဒီကိုလည်းအကုန်ဖန်တွေနဲ့အကုန်ရောပြစ်ခဲ့တယ်။ဒါကမင်းမလောင်တဲ့အိမ်ကြီးပေါ့။အမီးအောင်မီးသားအိမ်ကတော့အကုန်လုံးလောင်သွားတယ်။ဘာမှယူရပြန်မရတော့ဘူး။
အမေကိုကင်းတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Data for မြန်မာရဲ့ထုတ်ပြန်ထားမှုတွေအရလက်ရမရွာဟာအင်ဂျင်920ကျော်မီရှုခံထားရပြီးမကွေးတိုင်းအတွင်းမှာအများဆုံးမီရှုခံထားရတဲ့ရွာဖြစ်ပါတယ်။ကျေးရွာသားတွေဟာမီးလောင်မြေနေရာတွေမှာတဲအိမ်တိတိလေးတွေစောက်ခါပြန်နေကြသလိုတချို့ကလည်းဆွေမျိုးတွေရဲ့အိမ်မှာနေထိုင်နေကြပါတယ်။ရွာထဲမှာကျန်ခဲ့တဲ့သူတွေကတော့စစ်သားတွေပြန်ဝင်လာမှကိုရင်တထိတ်ထိတ်နဲ့ကြောက်လန့်နေကြရပါတယ်။မနက်ငယ်အလယ်ပိုင်းကခုခံရေးအင်အားစုတွေကိုလူမဆန်စွာဖြိုခွင်းနေတဲ့စစ်တပ်ရဲ့တိုက်ခိုက်မှုတွေကြာမှာမကွေးတိုင်းဟာလည်းဆူဆူရွရွတိုက်ခိုက်ခံနေရတဲ့အထက်မှာပါပါတယ်2021ခုနှစ် February 1ရက်နေ့ကနေ2022ခုနှစ်မေလ31ရက်နေ့အထိစစ်တပ်နဲ့ပူးပေါင်းအဖွဲ့တွေကြောင့်လူနေအိမ်ခြေပေါင်း 19,000 ကျော်မိရှုခံခဲ့ရပါတယ်အဲ့ဒီထဲကနေအိမ် 3,000 ကျော်ဟာမကွေးတိုင်းကဖြစ်ပြီးတော့ဒါဟာအင်ဂျီ 13,840 လောက်မိရှုခံနေရတဲ့စကိုင်းတိုင်းပြည်ရင်အများဆုံးအရှုခံရတာပါ
စကိုင်းတိုင်းကျူတော့
စကိုင်းတိုင်းဒေသကြီးနေစားလုံးလောက်မိရှုခံရတယ်လို့ကျူတော့
စကိုင်းကစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာမီဒီယာအာရုံစိုက်မှုကိုအတော်လေးရခဲ့ပေမဲ့မကွေးတိုင်းကဖြစ်စဉ်တွေကိုတော့တင်ဆက်တာနည်းပါတယ်14,820စတူယန်းကီလိုမီတာကျဲတဲ့မကွေးတိုင်းဟာမြန်မာနိုင်ငံကတိုင်းခွနကုမှာဒုတိယအကြီးဆုံးဖြစ်ပြီးတော့မြောက်ဘက်မှာပဲခူးတိုင်းပြည်မျိုးကနေတောင်ဘက်ပကံအထိရှည်လျားပါတယ်။အဲဒီကဒေတာခန့်တွေဟာဆရာနာရှင်လက်ထက်မှာနိုင်စင်တဲ့အမြစစ်တပ်ရဲ့အကြမ်းဖက်မှုတွေနဲ့အကြောက်တရားတွေကိုရင်ဆိုင်နေကြရတာပါ။ပြီးခဲ့တဲ့မေလအတွင်းမကွေးတိုင်းငဖဲမြို့တစ်စိမ်ပင်ကျေးရွာမှာအကြမ်းဖက်မှုတစ်ခုဖြစ်ခဲ့ပါတယ်။ဒီကိစ္စအသေးစိတ်ကိုနယ်မြေခံကာကွယ်ရေးအဖွဲ့ PIA မကွေးတပ်ကစစ်ဦးစီးချုပ်ဟာဂျူလီကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့နဲ့ရင်ဆိုင်တိုက်တဲ့စစ်ကောင်စီတပ်တွေကဒါမနိုင်လို့ကျွန်တော်တို့နောက်လှည့်ပြေးသွားတဲ့အချိန်မှာဒီသူတို့ဖျက်သွားတဲ့ခြေရွာတွေမှာကျွန်တော်တို့ချက်တွေဝက်တွေယူပြီးတော့မှပေါ့နော်ကျွန်တော်တို့အခါကြီးမှုမပေးဘဲနဲ့ယူပြီးစားတော့တာတွေနောက်တစ်ခါကျွန်တော်တို့ငဖဲမြို့နယ်ဒီသစ္စိမ်ပင်ခြေရွာမှာဆိုလို့ရှိရင်ခြေရွာသူခြေရွာသားတွေကိုရွာပြင်ထုတ်ပြီးတော့မှကျွန်တော်တိန်တက်တိန်ဆင်းဒါသူတို့လိုချင်တဲ့လက်ဝတ်ရတနာတွေပတ်ဆက်တွေဒါတွေကိုကျွန်တော်တို့ယူဆောင်သွားတာတွေနောက်နောက်တစ်ခါကျတော့ကျွန်တော်တို့ခြေရွာသားတွေကိုကျွန်တော်တို့အပြစ်မရှိဘဲနဲ့ကျွန်တော်တို့ဖမ်းဆီးတယ်ပြီးပြီဆိုလို့ရှိရင်ကျွန်တော်တို့ပတ်ဆက်တွေနဲ့ယူခိုင်းတယ်ပေါ့နော်ဒီလိုမျိုးကျွန်တော်တို့ရုပ်မာတဲ့လောက်ရက်တွေကိုကျွန်တော်တို့ဒီစစ်ဒေသအတွင်းထဲမှာကျွန်တော်တို့လှုပ်ဆောင်တာတွေကိုကျွန်တော်တို့တွေ့ရှိရပါတယ
်။ဒေသခံတွေကနယ်မြေခံကာကွယ်ရေးအဖွဲ့တွေကိုထောက်ပံ့တယ်လို့စွပ်စွဲပြီးစစ်သားတွေဟာနေအိမ်တွေကိုမီးရှို့ကပိုင်ဆိုင်မှုတွေကိုလူယူနေကြတယ်လို့ဒေသခံတွေကဆိုပါတယ်။မကွေးတိုင်းတွင်းကဂံကောမြို့နယ်နှံခါရွာကိုလည်း2021ခုနှစ်မတ်လကစလို့အနည်းဆုံးအကြိမ်20လောက်ဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးရွာသားတွေကိုတတ်ခါပစ္စည်းတွေကိုလူယူသွားကြတယ်လို့ဒေသခံတွေရဲ့ပြောပြချက်အရသိရပါတယ်။နှန်းကားရွာကန်ကိုကျော်လင်းဦးကတို့အတန်းကိုအခုလိုပြောပါဗျ။
ကျွန်တော်တို့ကအဲ့ဒါတော့မှစီပြီးဆောင်နေရတယ်ဆိုတော့ဘာမှကိုမတည်ဘူးပြန်တော့ကွဲပြားဥပဲဥပဲအခုလက်ရှိကိုဆောင်နေကြပါလေ။တော့မှဒါဆောင်ရမ်းကတော့မှနေကြတော့တော့ပါဗျာလို့က
နှန်းကားရွာကန်တွေကတော့စစ်သားတွေကြောင့်တော်တွေကနေမပြန်နိုင်တာတစ်နှစ်ကျော်သွားခဲ့ပါပြီ။မကွေးတိုင်းကဒေသကာကွယ်ရေးအဖွဲ့တစ်ခုရဲ့အဖွဲ့ဝင်မတ်အီမွန်ဆိုးကလည်းတိုင်းနယ်ကအခြေအနေတွေအကြောင်းဒုအတန်ကိုခုလိုပြောပါဗျ။တိုင
်းဆိုရင်တော့များများတော့ကျွန်တော်တို့က
အခက်အခဲတွေဖြစ်တော့မယ်လေ။ဆန်ဆက်တွေကိုပါမိတွေရှို့သွားပြီဆိုတော့တင်မောင်းတထောင်ကျော်ကျွန်တော်တို့စီစဉ်ထားတယ်ရှင်။ဘုံကြုံတဲ့နေရာမှာပဲတင်ထားပြရပါတော့။ဒါပေမဲ့အလှူငွေကအများကြီးတော့တက်မလာဘူးဆိုတော့လေကျမတို့ဘက်ကလည်းချက်မပြတ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတယ်ဆိုတော့အကုန်လုံးကိုကျမတို့ကမချပြဘူးရှင်။လုံကျွေးရပေါ့နော်
။ဒေသရင်းရိတ်ခါအထောက်ပံ့တွေကိုဖျက်ဆီးတာအပြင်အစိုးဆုံးကတော့စစ်သားတွေဟာမကွေးတိုင်းတွေကလူတွေကိုပါမိရှို့တပ်ပစ်တာမျိုးတွေကိုကျူးလွန်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်စဉ်တွေထဲမှာပြီးခဲ့တဲ့ဂျွန်လအတွင်းကကိုဝင်ငါးလာရှိနေပြီဖြစ်တဲ့အသက်28နှစ်အရွယ်စီရန်ကျောင်းဆရာမဒေါခင်နှင်းဝေအပါဝင်လူငါအုပ်အရှင်လက်လက်မိရှုခံထားရတဲ့အလောင်းတွေကိုရွာသားတွေတွေးခဲ့ရတဲ့ဖြစ်စဉ်လဲအပါဝင်ဖြစ်ပါတယ်။စစ်ကောင်စီစစ်ကြောင်းကိုဒေသခံတပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးစစ်သား13ဦးသေဆုံးခဲ့တာကြောင့်အဲ့ဒီငါအုပ်ကိုဒဇာကန်အဖြစ်ခေါ်ဆောင်သွားပြီးအခုလိုတပ်ဖြတ်ခဲ့တာဖြစ်တယ်လို့ဒေသရင်းပျောက်ကြားတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မကွေးတိုင်းအတွင်းကအကြမ်းဖက်မှုတွေကြောင့်ဒေသခံတွေဟာအကြောက်တရားနဲ့နေထိုင်နေရတာတွေအပြင်အစားအစာပြက်လက်တာတွေကိုလည်းရင်ဆိုင်နေကြရပါတယ်။ မကွေးတိုင်းဟာလဲအားစိုက်ပျိုးရေးလောက်ကိုင်းတဲ့ကောင်းတွင်ပိတ်ဒေသတစ်ခုပါအခုတော့လဲသမားများစွာဟာပရိပခ္ခကြောင့်ထွက်ပြေးနေကြရသလိုသူတို့လက်မြေတွေကိုလည်းဖျက်ဆီးခံထားရလို့လဲမလုံနိုင်ကြတော့ပါဘူးလုံခြုံရေးစိတ်မချရလို့ရွာတစ်ခုကနေနောက်တစ်ခုကိုတော့ဒေသထွက်ကုန်တွေပို့ဖို့ခက်ခဲနေကြပါတယ်စစ်တပ်ဟာမရေမတွန်းနိုင်အောင်များပြတဲ့လူအခွင့်အရေးချိုးဖောက်မှုများစွာကိုမကွေးတိုင်းနဲ့နိုင်ငံရဲ့အခြားစိတ်ပိုင်းတွေမှာလည်းကျူးလွန်နေပါတယ်ဥပမာအနေနဲ့အပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာစာတမ်းအပိုက်စခွန်အရာဥပဒေအရာမဟုတ်လျင်မြည်သူမှမိမိရဲ့ပစ္စည်းဥစ္စာကိုစွန့်လွှတ်ခြင်းမခံစေရလို့သတ်မှတ်ထားသလိုအပိုက်စနစ်မှာဆိုရင်လည်းမိမိရဲ့နေအိမ်မိသားစုပိုင်ဆိုင်မှုတွေကိုတိုက်ခိုက်ခံရရင်ဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်ဆရာနာတိန်လိုက်ကလေးကဖွဲ့စည်းခဲ့ကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ရာပေါင်းများစွာဟာလည်းနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာရမှာဖြစ်ပါတယ်တချို့ PDF တွေကတော့စတင်တီထောင်ကလေးကထင်ရှားတဲ့အာဏာရှင်အဖွဲ့ဝင်တွေဒါမှမဟုတ်ဆက်ဆက်သူတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေနဲ့ဘုံခွဲတိုက်ခိုက်တာတွေကိုလုပ်ခဲ့ပါတယ်။ဒီလုံရက်တွေဟာလည်းစစ်ရာဇဝတ်မှုတွေမှာပါဝင်ပါတယ်။ဒါပေမဲ့ PDF အများစုကတော့သူတို့ဟာပြည်သူတွေရဲ့လုံခြုံရေးကိုအထူးဂရုပြုကာကွယ်ရင်းသူတို့စစ်စင်ရေးတွေကိုလှုပ်ဆောင်နေတာဖြစ်တယ်လို့ဆိုပါတယ်။ PDF အဖွဲ့များစွာနဲ့ဆက်ဆက်လုပ်ကိုင်နေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့သူနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေရဲ့စစ်စင်ရေးမှာနိုင်ငံတကာစစ်ပတ်ဆိုင်ရာဥပဒေတွေကိုလိုက်နာဖို့စစ်ပတ်ဆိုင်ရာလမ်းညွှန်ချက်တွေကိုထုတ်ပြန်ပေးထားပါတယ်။ကြောက်ကြားတိုက်ခိုက်ရေးသမားဟာဂျူလီကတော့
PI မကွေးနေနဲ့ကတော့ဒီ2021ခုနှစ်ဧပြီလလောက်ကလေးကနေကျွန်တော်တို့ဒီစစ်စင်ရေးလှုပ်ရှားမှုတွေပေါ့နော်။အထူးသဖြင့်တော့ကျွန်တော်တို့ကြောက်ကြားစစ်စင်ရေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ခဲ့တာတွေရှိပါတယ်။အဲ့ဒီအချိန်ဒီမှာတော့ကျွန်တော်တို့ကတော့ဒီဒေတာကံပြည်သူတွေကျွန်တော်တို့မထိခိုက်ရေးကိုကျွန်တော်တို့အဓိကထားပြီးတော့ကျွန်တော်တို့သွားခဲ့တယ်ပေါ့နော်အဲမထိခိုက်ရေးဆိုတဲ့နေရာမှာနံပါတ်1ကတော့ဒီကျွန်တော်တို့လှုပ်ဆောင်တဲ့ mission တွေကြောင့်ကျွန်တော်တို့အရက်သားပြည်သူတွေထိခိုက်တယ်ဆိုတဲ့ဟာမျိုးမဖြစ်ရဘူးအဲနံပါတ်2ကကျတော့ကျွန်တော်တို့ရဲ့ဒီလှုပ်ဆောင်လိုက်တဲ့လှုပ်ဆောင်မှုကြောင့်ဒီဒေတာကံတွေကျွန်တော်တို့ဒါဖန်ဆီးခံရတာနောက်အိုးအိမ်တွေဖျက်ဆီးခံရတာအဲဒီခြေနေမျိုးမဖြစ်ဖို့အတွက်ကိုကျွန်တော်တို့အတတ်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်ထားတာတွေရှိပါတယ်တကယ်လို့ကျွန်တော်တို့ထိခိုက်လာမယ့်အနေအထားမျိုးရှိပြီဆိုလို့ရှင်လေသူတို့တွေကျွန်တော်တို့အဲကဲထုတ်ဖို့เนาะနောက်တစ်ခါကျတော့ကျွန်တော်တို့ကဲမထုတ်နိုင်တဲ့အခြေအနေမျိုးဆိုတော့မှပဲကျွန်တော်တို့လုံခြုံတဲ့နေရာတွေထားရှိဖို့အဲ့ဒါပြီးတော့ထောက်ပံ့ရေးစီစဉ်တွေလုပ်ဖို့ပေါ့နော်ဒါတွေကိုလည်းကျွန်တော်တို့ဒီတီးတန့်ပေါ့နော်ဒီစေဘေးရှောင်ကုညီကော်မတီပေါ့နော်ဒီလိုမျိုးကော်မတီတွေကျွန်တော်တို့ဖွဲ့စည်းပြီးတော့မှကျွန်တော်တို့ဆောင်ရွက်နေတာတွေရှိပါတယ်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဂျိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုချပါတယ်။ဂျိုးအတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဂျိုးအတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ9:00အတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနှာစင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။မြန်မာနိုင်ငံရဲ့ဒေသအသီးသီးမှာဖြစ်ပေါ်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတွေကိုစူးစီးတင်ပြထားတဲ့ဒို့အတန်အစီအစဉ်ကိုနှာစင်ခဲ့ရတာပါခင်ဗျာ။VOA ရထုတ်လွှင့်တဲ့သတင်းတွေနဲ့အတူဗီဒီယိုဖိုင်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပ
ါ။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့မြန်မာပြည်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါကြည့်ရှုနိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကဘာနဲ့မြန်မာကထိတ်တန့်ရောက်တဲ့တပတ်တွင်းသတင်းတွေမတင်ပြခင်မှာဒီမိုကရေစီခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုအရင်ထုတ်လွှင့်ကြပါတယ်ဒီမိုကရေစီခီးနဲ့လဝဲဝါဒဒုတိယပိုင်းကိုနားဆင်ရပါမယ်ဒီမိုကရေစီနဲ့လူအခွင့်အရေးအကြောင်းပြောကြတော့မယ်ဆိုရင်ဒုတိယကမ္ဘာစစ်မတိုင်ခင်ကတည်းကဆက်ဆက်ပါလာတဲ့အကြောင်းအရာကတော့ကွန်မြူနစ်ဝါဒပဲဖြစ်ပါတယ်ဒီကနေ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးမှာလဝဲဝါဒရဲ့အခန်းကဏ္ဍကဘယ်လိုအရေးပါခဲ့တယ်လဲဆိုတာစာရေးဆရာကျော်ဝင်းနဲ့ဦးတင်မောင်တန်းတို့ဆွေးနွေးထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီ
လဝဲဝါဒကိုမြန်မာနိုင်ငံကတင်းညွတ်တာဟာမြန်မာနိုင်ငံရေးအရေးနဲ့စိုက်တယ်လို့ဆရာကျော်ဝင်းကဆိုပါတယ်။နိုင်ငံရေးကိုအကြောင်းကြောင်းကြောင့်ရှောင်ကြတာဟာဒီမိုကရေစီသဘောနဲ့မကိုက်ညီဘူးလို့လည်းဆရာကပြောပါတယ်။တပိုင်းချောင်းအရလည်းမြန်မာနိုင်ငံဟာအိုင်းဟာလန်ဒေါ်လာရေးနဲ့ဟစ်တလာကိုအားကျခဲ့ကြတာသွားတွေ့ခဲ့ရတယ်လို့စာရေးဆရာကိုကျော်ဝင်းကပြောပါတယ်။အဲ့ဒီအချက်တွေအပြင်ဒီမိုကရေစီနဲ့ထိတွေ့ခွင့်နဲ့တာကလည်းမြန်မာနိုင်ငံရဲ့ဒီနေ့အခြေအနေဖြစ်ပေါ်ဖို့အကြောင်းတစ်ခုဖြစ်လာခဲ့တယ်လို့သူကထင်မြင်ပါတယ်။ဒါကတော့ပထမပိုင်းမှာစာရေးဆရာကျော်ဝင်းဆွေးနွေးတော့ခဲ့တဲ့အနှစ်ချုပ်ပါ။ဒီပတ်ဒုတိယပိုင်းမှာတော့ပထမပိုင်းမှာဆရာကျော်ဝင်းဆွေးနွေးခဲ့တဲ့အဆုံးပိုင်းကနေပြန်ပြီးကျွန်တော်စကြပါမယ်။မြန်မာနိုင်ငံရဲ့တရိပ်တစ်ခုကတော့အရှင်းပြတ်ကိုနှစ်သက်တာဒါမှမဟုတ် radical ဆန္ဒဖြစ်တယ်လို့သူကဆိုပါတယ်။အခုလိုဆရာကျော်ဝင်းကပြောခဲ့တာပါ။
အဲ့ဒီ radical center ကဘာနဲ့တွန့်ညိနေဆိုတော့ bus water နဲ့တူညီချက်တွေတော်တော်ရှိတယ်ကျွန်တော်အသေးစိတ်တွေတော့မပြောတော့ဘူးအဲ့လိုတူညီချက်တွေရှိနေတော့ကျွန်တော်တို့ရနိုင်ငံတကာရဲ့ bus water ရဲ့မှာတူညီချက်တော်တော်များများရှိတဲ့အတွက်အဲ bus water ကကျွန်တော်တို့နိုင်ငံမှာပိုပြီးဆွဲဆွဲမြဲမြဲဖြစ်သွားတယ်လို့ထင်ပါတယ်နောက်တစ်ခုကတော့ democracy ပဲ democracy နဲ့ပတ်သက်လို့ပြောကြရတော့ရှိတယ်ကျွန်တော်တို့နိုင်ငံလည်းကံစိုးတယ်ပြောရမလားကံကောင်းတယ်ပဲပြောရမလားမသိဘူးသူများရဲ့လက်ဥက္ကံကုလူဒီဘဝရောက်မှနိုင်ငံခြားအတွေးခေါ်ယူဆတွေကိုကျွန်တော်တို့နားလည်ခွင့်ရပထမအဦးဆုံးကျွန်တော်တို့စထိတွေ့ရတာဒီမိုကရေစီပဲဒီနေ့ဒီကမ္ဘာကသဘောကျနေတဲ့ဒီမိုကရေစီကျွန်တော်တို့စထိတွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ကမကြိုက်ခဲ့မကြိုက်တာလည်းမကြိုက်တဲ့သူတွေကိုအပြစ်တင်လို့မရဘာလို့လဲဆိုတော့ဒီယူဆကိုယူလာတာကကိုတိုင်းပြည်ကိုကုလူဒီလှုပ်လိုက်တဲ့အင်္ဂလိပ်နယ်ချက်သမားဖြစ်နေတဲ့တစ်ချက်နောက်တစ်ချက်သူတို့ကိုယ်တိုင်လည်းသိမယူသားဘူးအင်္ဂလန်မှာကျင့်သုံးတဲ့ဒီမိုကရေစီပုံပဲနဲ့ဘီရင်ကတစ်စစ်ပုံဖြတ်ထားတဲ့ဒီမိုကရေစီဖြစ်နေတယ်အဲ့ဒီအချက်ကြောင့်ကျွန်တော်တို့ကဒီမိုကရေစီကိုသိမကြိုက်ခဲ့ကျွန်တော်တို့ကဘာကြိုက်လဲဆိုတော့အကြမ်းဖက်ဝါဒအခုကဘာကအော်ရောလန်နဲ့အကြမ်းဖက်ဝါဒကျွန်တော်တို့ကကြိုက်ခဲ့တယ်အဲ့ဒီတော့ကဆိုရင်ကျွန်တော်တို့ဘူးသင်းတွေခစ်စားတယ်အစိုးရနဲ့ဆက်ဆံတာဆိုတာခစ်စားတယ်နောက်ပိုင်းဒီအိုင်ယာလန်တော်လိုင်းသမားတွေဆိုတာကျွန်တော်တို့ရဲ့ရိုးမော်တယ်နောက်ပြီးတော့ဗာကြိုက်သေးလို့ဆိုဟစ်တလာလည်းကြိုက်တယ်နာဇီကိုကြိုက်တယ
်ဒါပေါ့လေလွတ်တော်ရှင်သာရွှေတို့ဘာလို့တော့ကျွန်တော်တို့
အဲ့အဲ့လိုမျိုးဖြစ်ခဲ့
တယ်ခေါ်ခဲ့သေးတာ
အဲ့ဒီတော့ကွက်လဟာလာတစ်ခုဆိုဘယ်လောက်ထိပြောလဲဆိုဟစ်တလာဆိုတာသူများမဟုတ်ဘူးဒီစက်ကြမင်းလေးကိုတုတ်တင်လိုက်တော့ဘိုးဘိုးအောင်ကကြဲသွားတယ်ဘိုးဘိုးအောင်ကအခုဟစ်တလာကိုနိုင်ငံခြားကိုပို့လိုက်တော့ဂျာမနီမှာဟစ်တလာနေနဲ့ပေါ်လာတယ်ဆိုပြီးတော့ဟစ်တလာဒီမင်းစကြမင်းလေးလူလူပေါ့ခွလာဟလာလေးပေါ့အဲ့တော့ဘယ်လောက်ထိကျွန်တော်တို့ကြိုက်လဲဆိုတော့တစ်ချိန်မှာဒီမိုကရေစီချန်ပီယံဖြစ်မယ်ဦးနုကိုတိုင်တောင်မန်လေးထောင်ထဲမှာဟစ်တလာနှကမ်းမွေးတာလေဒါလေးစားလုပ်ထားတာကြိုက်လို့တာအဲ့တော့ပြောကြရင်ကျွန်တော်တို့ကဒီမိုကရေစီနဲ့တော်တော်ဝေးခဲ့ပူဆိုးတာဒီမိုကရေစီကိုတိဆောက်ပေးမယ်ဖြန့်ချီပေးမယ်ကာလတစ်ခုအေးအေးညွန်ညွန်သိမ့်မရှိခဲ့အဲ့တော့ချုပ်လိုက်မယ်ဆိုကျွန်တော်တို့နိုင်ငံရဲ့ delay ရယ်နောက်ပြီးတော့မတ်စွာရသွားမှုမှုရဲ့နောက်ပြီးဒီမိုကရေစီသိပြီးတော့အမြင့်မတွေ့နိုင်ဘူးဒီသုံးချက်ကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ဟာအခုလိုဖြစ်နေတဲ့ကြုံရတယ်လို့ကျွန်တော်တို့နောက်ပိုင်းစဉ်းစားမိတယ
်ဟုတ်ကဲ့ခုကိုချောင်းဝင်းကကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့လွတ်လပ်ရပြီးတဲ့နောက်မှာ တက်ကိုကနိုင်ငံရေးနဲ့မပတ်သက်တဲ့တက်ပြော်ဖြစ်ရမယ်ဆိုပြီးတော့ကြိုးစားခဲ့ကြတယ်ဒါပိုလဲရလက်ထက်မှာထင်ပါတယ်ဆိုတော့ဘာကြောင့်အခက်ခဲတွေကြုံရတယ်တမိုင်းကြောင်းရတော့ဘူကြောင်းဝင်းဘယ်လိုထင်လဲ
ကဲအဲ့ဒီဟန်တင်တန်ရဲ့စစ်ဖက်ကြောင်းအစားအောင်စစ်ဖက် institution တည်းဖြစ်ဖို့အတွက်အချင်းတွေနှစ်ခုလိုတယ်တဲ့သူပြောတာပထမတစ်ခုက officer ခုလို့နော်ခေါ်တဲ့ဟာပေါ့အရာရှိအဖွဲ့အရာရှိအဖွဲ့ဆိုတာမျိုးဒုတိယအဖွဲ့ကစစ်ဖက်ဆိုင်ရာ professional ဝါဟဆိုတော့ military professionalism ဆိုတာမျိုးနှစ်ခုလိုအဲ့ဒါကိုဗမာနိုင်ငံရဲ့ဆက်ဆက်ကြည့်တော့ကျွန်တော်တို့ရဲ့အရာရှိဟို officer corps တော့နော်အရာရှိစနစ်ကဒါဘာအခြေခံလဲဆိုနှစ်ခုရှိရဲဘော်၃ချိန်ရှိတယ်သို့တော့ရဲဘော်၃ချိန်ကဘယ်ကလာလဲဆိုတော့1300ပြည့်အခြေခံလာတယ်ရဲဘော်၃ချိန်မှာနောက်ကနိုင်ငံရဲ့နောက်ခံရှိတယ်နောက်တစ်ခုကတော့စစ်ကြီးခင်မှာပေါ်လာတဲ့ကန်ဒီစာချုပ်အဲ့ဒါတော့ဘာမားရိုက်ဖယ်ပေါ့သူကတော့နိုင်ငံရေးနဲ့ကင်းတယ်ပတ်သက်အဲ့တော့ကျွန်တော်တို့တိုင်းပြည်လွတ်လပ်ရေးရတဲ့အခါကျတော့အဲ့ဘာမားရိုက်ဖယ်ကိုအသွင်ပြောင်းပြီးဗမာတပ်မတော်ဖွဲ့လိုက်တဲ့အခါကျတော့အင်္ဂလိပ်စဉ်းစားတာကတပ်ကတပ်လိုပဲဖြစ်တာကောင်းတယ်နိုင်ငံရေးနဲ့မပတ်သက်တာကောင်းတယ်ဆိုတဲ့စဉ်းစားချက်ရှိဟန်တူပါတယ်ဒါကြောင့်မို့လို့ရဲဘော်၃ချိန်ကိုဦးဆောင်မှုနေရာမပေးဘူးမပေးဘဲနဲ့ဘသူ့ကိုပေးလိုက်တယ်ဆိုတော့စမစ်တွန်းကိုပေးတယ်ဘာမရိုက်ဖယ်လာလဲစတစ်စမစ်တွန်းကိုပေးလိုက်ဒါအင်္ဂလိပ်ရဲ့ကြီးကိုချက်တစ်ချက်ဒါပေမဲ့တကယ်လက်တွေ့ကြတော့စမစ်တွန်းကလည်းကြာကြာမခံဘူးကရင်ကိစ္စဖြစ်တော့စမစ်တွန်းကိုဦးနှုတ်ကဖြုတ်ပြလိုက်အဲ့လိုနဲ့ဦးဆောင်မှုခံတာ officer ဟုတ်ဘူးလက်ထက်ရောက်တယ်ဆိုတော့ရဲဘော်တုံးကြီးလမ်းကြောင်းလေးပဲရောက်သွားတာတစ်ချက်နံပါတ်နဲ့ချက်တော့စစ်ဖက်ဆိုင်ရာ professional ကိုပြန်ကြည့်ကျွန်တော်တို့တိုင်းပြည်မှာဖြစ်ပြက်သွားတာရပြပရန်သူကိုစန့်ကျင်တာလွတ်လပ်ရေးမရခင်တာပဲအင်္ဂလိပ်တိုက်တာရှိတယ်ဂျပန်နဲ့ဆစ်ပြတ်တာရှိတယ်ဒါပေမဲ့လွတ်လပ်ရေးရပြီးနောက်ပိုင်းမှာတိတ်မရှိဘူးလွတ်လပ်ရေးနောက်ပိုင်းကျတော့တရုတ်ပြည်ကျူးကျော်ရေးလောက်ပဲပြပရန်ရှိညာဘဝပြန်တိုက်နေရတယ်ပြည်မဆစ်ပဲရှိအဲ့တော့ကျွန်တော်တို့နှစ်ချက်လုံးမှာအဲ့ဒီနှစ်ခုရှိအဲ့ဓာဒီနဲ့ဆက်ဆက်ပြီးစဉ်းစားမှဗမာပြည်ရဲ့ဆစ်ဖက် institution ကြောင့်ကျွန်တော်တို့နားလည်နေမှာချက်တက်မတော်ကြောင့်ပြောရင်လည်းဒီပုံနဲ့ကကျွန်တော်စဉ်းစားပြီးပြောမှရမယ်ချင်ဘူးဒါတော့ကျွန်တော်နောက်ပိုင်းစဉ်းစားမိတဲ့ကိစ္စတစ်ခုပဲဘလို့စဉ်းစားရမယ်ဆိုတော့ကျွန်တော်မပြောရင်ဒါတော့ကိုပါကိုတန်ရတာနဲ့စဉ်းစားကြည့်ဘယ်လောက်ပဲပြောလို့ရမယ်ချင
်တစ်ဖက်မှာလည်းကျွန်တော်တို့ structure wise ပေါ့နော် structure wise လို့ပြောလို့ရတာပေါ့ဒီစောက်ဖွဲ့စည်းထားတဲ့ဆက်ဆံရေးပုံစံတွေပါเนาะဘုကျော်အောင်ဆန်းကလွတ်လာရေးလုံးဝလွတ်လာရေးကိုတောင်းဖို့ကြိုးစားနေတဲ့အချိန်မှာဗာကြီးဗာပြေတော့မဟုတ်ဘူးဒီမိုကရေစီအလေးကျင့်နေရသွားဖို့အုပ်ချုပ်ရေးအထွေကြုံနေရဖို့အတွက် dominion status ကိုယူဖို့ပြောလာခဲ့တယ်ဒါပေမဲ့ကျွန်တော်တို့ကလုံးဝလွတ်လာရေးကိုပဲသွားခဲ့တယ်ပေါ့နော်ဒါကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုအဆုံးဖြတ်ပေးတယ်လို့ထင်တာ
အဲ့ဒီကိစ္စကတော့ဥသိဘယ်တော့မှဖြစ်လဲဆိုတော့ဖတ်စားပလာရဲ့ပထမဦးဆုံးညီလာခံပို့အဲ့ဒါဘယ်မှာလုပ်လဲဆိုရွှေတကုံအလဲပြည့်စင်မှာလုပ်တာ49အထင်ပါအဲ့ဒီမှာဒီလိုဥပချုံနဲ့ဗာကြီးပတ်ပြတင်လာတယ်တို့လုံးဝလွတ်လပ်ရေးမယူသေးဘဲနဲ့ဒိုမီနီယန်စတိတ်ပဲယူပါအောင်ဆိုတာအဲ့တော့ဗိုလ်ချုပ်အောင်ဆန်းကလည်းသူတို့စကားအရသုံးရင်တွေးဝေးလာတယ်ပို့ဒိုမီနီယန်ရလည်းမစိုးပါဘူးလို့ပြောလာအဲ့ဒီမှာသူနဲ့ဥကြောချင်းကဒါကိုခံနိုင်လို့မဟုတ်သူတို့ညောတိုင်ပင်ပြီးပထမသခင်မြတ်ကိုရှင်းပြတယ်။နောက်ကြဘူဂျုတ်ကိုရှင်းပြတယ်။အဲ့လိုနည်းနဲ့သူတို့ကြိုးစားခဲ့ရတယ်ဆိုတော့ပါတယ်။ဒါကသူသိမ့်ဖြစ်နေတဲ့ fashion ပေါ့။အဲ့ဒီအကြောင်းကိုပဲတာတီစနေသားမှာကျတော့ဥနုကတမျိုးရေး။မမလူမျိုးတော်တော်များများကဒိုမီနီယန်ဒိုမီနီယန်အဆင့်ကိုသိမ့်မကြိုက်ကြဘူး။ဘာကြောင့်လဲဆိုတော့၃ချက်ရှိတယ်လို့သူကပြောတယ်။နံပါတ်၁ကသူကအစည်းအဝေးတွေအခမ်းအနားတွေလုပ်မယ်ဆိုရင်နိုင်ငံတော်ပြည်ချင်းဆိုလို့မရဘူး။အဲ့လိုတော့နိုင်ငံတော်ပြည်ချင်းကျွန်တော်တို့မရှိသေးဘူးပေါ့ဗျာ။တော့ဒုဗမာသက်ချင်းပဲရှိ။ဒါဆိုလို့မရဘူး။ God save the king ပေါ့။အင်္ဂလန်သက်ချင်းပဲဆိုပါမယ်။တက်။နံပါတ်၂ကြာမှုခင်းနေဖြစ်လို့ရှိရင်ဗမာပြည်မှာလည်းရှင်းလို့မရဘူး။ High court ရှိတဲ့ London တိတက်ရမယ်။နံပါတ်၃ကြာတော့ဒဏ္ဍာရဖွဲ့ထဲမှာပဲနေရမယ်။ဒီကနေလို့မရဘူး။လွတ်လပ်တဲ့နိုင်ငံနဲ့ကြီးညာလို့မရဒီသုံးချက်ရှိ။အဲ့ဒါနာတဲ့နေရင်လည်းအကျိုးတွေကိုသူတို့ဆက်ပြောတာရှိတယ်။ဘာအကျိုးတွေရှိလဲဆိုတော့အကျွေးတွေအကုန်လျှော်ပြတယ်။နိုင်ငံရေးစီရေးစီဝေးအကူအညီတွေအကုန်ပေးမယ်ဒါတွေလည်းရှိ။ထားပါတော့ဒီ၃ချက်ပေါ့။အဲ့ဒီ၃ချက်ကပြန်စဉ်းစားကြည့်ရတဲ့အခါကျတော့အနှစ်သာရပိုင်းတော့မဟုတ်ဘူးပြန်ပုံသဏ္ဍာန်သက်သက်ပဲ။က
ဒါပေမဲ့ကျွန်တော်တို့ပမာရီရဲ့အစွဲပေါ့ပုံတန်ရောအနှစ်သာရောလုံးဝလွတ်လပ်ရေးပဲလိုချင်တယ်အဲ့ဒါနဲ့ကျွန်တော်တို့ကမကြိုက်ခဲ့သို့တော့အဲ့ဒီမှာဘူချုပ်ကတော့ reality ကိုကြည့်တတ်တယ်လို့ဆိုတော့ဒါလည်းသိမ့်မစိုးဘူးလို့ပြောတာလည်းဟုတ်ပါတယ်သူကလည်းဒီအဆင့်ကိုလိုချင်တာတူပါတယ်အဲ့တော့သူကိုယ်တိုင်ကလည်းအဲ့ဒီဘက်ကိုခတ်ပါပါဖြစ်နေအဲ့ဒါကတော့ဥနုရဲ့တာတေစနေကလည်းမှာခတ်ပါပါပဲပါတယ်သို့တော့ကျွန်တော်တို့သိတာလားသိတာလဲဆိုတော့ဥနုစီကသိတာလည်းရှိတယ်ရှင်လေးလုံးပြရတာဥနုမုံဝါလာရဲနဲ့ကျွန်တော်မေးတာသိရတာလည်းရှိတခင်လေးမောင်ကြီးပြောပြလို့သိရတာလည်းရှိတယ်ဘိုးချုပ်ကဒိုမီနီယံကိုလက်ခံတော့မဲ့အချိန်မှာသူနဲ့ဒီတို့ဥပချုပ်သူဆိုတော့ဥနုနဲ့ဒီတို့ကိုတွားပြောတယ်အေးတို့ဒိုမီနီယံလက်ခံလို့မဖြစ်ဘူးဘာလို့လဲဆိုတော့ကွန်မန်ဒစ်တွေကငါတို့ကိုနေချက်သမားနဲ့ပေါင်းတော့မယ်လို့ပြောနေတယ်အခုဒါကိုလက်ခံလိုက်ပြီးလုံးဝလွတ်လပ်ရင်မယူရင်ကွန်မန်ဒစ်တွေမှန်တယ်လို့ဖြစ်သွားမယ်အဲ့ဒီတော့မင်းပရိသတ်တွေအားလုံးကဘိုးချုပ်ရဲ့ပြည်သက်တွေအားလုံးကသခင်စန်းထွန်းရဲ့ပြည်သက်တွေဖြစ်သွားလိမ့်မယ်လို့ဦးနုကပြောမှဘိုးချုပ်ကပြောင်းတဲ့လက်ခံသွားတယ်ဆိုတာရှိတယ်။အဲ့တော့စောစောကပြောသလိုနော်ဒီမိုကရေစီအလေးထားတစ်ခုရအောင်ဒိုမီနီယံအစစ်နဲ့သွားမယ်ဆိုတာလည်းဖြစ်နိုင်ပါတယ်။အဲ့တော့အဲ့ဒါကတော့ကျွန်တော်နောက်ပိုင်းသိတဲ့အချက်တွေပေါ့။အဲ့ဒီကပြောတာပါ။ဟု
တ်ကဲ့။အဲကျွန်တော်ရဲ့နောက်ဆုံးမိန့်ခွန်းပေါ့နော်။မြန်မာနိုင်ငံရဲ့ delay ကိုလည်းစဉ်းစားမယ်။တမိုင်းကြောင်းကိုလည်းပြန်စဉ်းစားမယ်။ဖွဲ့စည်းတိဆောက်ထားပုံတွေကိုလည်းစဉ်းစားမယ်ရှင်မြမအနာကငြိမ်းချမ်းပြည်ဒီမိုကရေစီနိုင်ငံဖြစ်အောင်ဘာတွေကိုပြောင်းလဲရောက်မယ်တော့ကိုကျော်ဝင်းထင
်ဒါလည်းဆိုတော့မိကွန်းပဲပြန်ပြီးအောင်မှာကျွန်တော်တို့ကအကန့်အသတ်တစ်ခုပေါက်မှာပဲပြဿနာတွေကိုပြောလို့ဆိုလို့ရတယ်ဒါနဲ့ပြောမယ်ဆိုတော့ခုနပြောတဲ့ငြိမ်းချမ်းတဲ့ဒီရင်နဲ့ဒီမိုကရေစီနိုင်ငံဖြစ်ရေးဆိုတာလွတ်လပ်ရေးရပြီကြတဲ့ကျွန်တော်တို့ရဲ့အိမ်မက်အဲ့ဒီအိမ်မက်ကိုတွားနေတာအခုရောက်ပလာဆိုတော့မရောက်သေးပါဘူးဒီလောက်ပဲကျွန်တော်ဖြေလို့ရမယ်ထင
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုကျော်ဝင်းရဲ့
ဟုတ
်ဟုတ်အခုဆွေးနွေးသွားခဲ့တာကတော့ Oxford Tech လို့ကဘောမောခါအာချီဘရောင်းရဲ့စာအုပ်ကိုဘာသာပြန်တဲ့ဆရာကျော်ဝင်းဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဦးတမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်မှာနားဆင်ကြရတာပါအခုတခါတော့တပတ်အတွင်းမှာထိတန်းရောက်နေတဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်ချင်ပါတယ်ရုရှားနိုင်ငံမှာကျင်းပတဲ့အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့တဲ့စစ်ကောင်စီအကြီးအကဲကရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ ODU ဆက်သွယ်ရေးကော်မတီကမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းချလိုက်ပြီးဖြစ်ပါတယ်။ဒီလိုတစ်ပတ်အတွင်းသတင်းတွေကိုတော့နန်းလောင်နဲ့အတူဝင်းခမ်းမောင်တို့ကပြောပြကြမှာဖြစ်ပါတယ်ဗျာ
။ရုရှားနိုင်ငံအရှေ့ပိုင်းဗလာဒီဗိုစတော့ကမြန်မာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာလှရောက်ရင်းနှီးမြှုပ်နှံကြဖို့အထူးသဖြင့်ရေနံနဲ့သဘာဝဓာတ်ငွေကဏ္ဍမှာရင်းနှီးမြှုပ်နှံကြဖို့အစီအဝေးတက်ရောက်လာတဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်ခဲ့ပါတယ်။ရုရှားနိုင်ငံအရှေ့ပြားစီးပွားရေးဖိုရမ်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စက်တင်ဘာ9ရက်နေ့ကမင်ကွန်းနယ်မှာတော့မြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ခဲ့တယ်လို့ပဲအမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီတို့နဲ့အစားထိုးအသုံးပြုနိုင်ရေးအကြံပြုသွားပါတယ်။မြန်မာနိုင်ငံကစိုက်ပျိုးထုတ်ကုန်တွေရုရှားကိုတင်ပို့နေသလိုရုရှားကနေလဲစွန့်အင်ပြန်လဲတင်သွင်းနိုင်ဖို့လှုပ်ကင်နေကြောင်းလဲမြန်မာစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံကလောင်စာဆီရီကိုတမန်ထက်ဇင်းနုံတသက်တသားနဲ့ဝယ်ယူထားတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကခီးစင်မစခင် VOA ကိုပြောဆိုထားတာပါ။စက်တင်ဘာ9ရက်နေ့မှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အစည်းအဝေးအစီအစဉ်အပြင်ပမှာတည်တံ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်းနိုင်ငံဆက်ဆံရေးကိစ္စပြောဆိုခဲ့ကြကြောင်းရုရှားနိုင်ငံပိုင် RNA သတင်းမှဖော်ပြပါတယ်ဒီအတော်အတွင်းမှာပဲရုရှားစီကလောင်စာဆီရီကိုမြန်မာကစတင်ဝယ်ယူနေပြီဖြစ်ပြီးရုရှားငွေကြေးရူဘယ်နဲ့ပေးချေဖို့အစီအစဉ်ရှိတဲ့အကြောင်းပို့ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုတာကိုလည်းရုရှားနိုင်ငံထုတ် RNA သတင်းမှဖော်ပြခဲ့ပါတယ
်မြန်မာအကြက်တဲကိုထိန်းချုပ်နိုင်ပြီးရွေးကောက်ပွဲကိုအစီအစဉ်တိုင်းလာမယ့်နှစ်ဩဂုတ်လမှာကျင်းပဖို့စီစဉ်ထားကြောင်းပို့ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားကိုရောက်နေချိန်ရုရှားပိုင် RIA သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားသွားပါတယ်။ရွေးကောက်ပွဲကျင်းပနိုင်ဖို့ချိန်လုံလုံလောက်လောက်ရှိတဲ့အတွက်အစီအစဉ်တွေရွှေ့ဆိုင်းဖို့ရှိမရှိဆိုတာတော့ပြောဖို့စောလွန်သေးတယ်လို့လည်း မြန်မာစစ်ကောင်းဆောင်ကမေးမြန်းခန်းမှာပြောဆိုသွားတာပါရွေးကောက်ပွဲတွေကိုပြင်ပဖိအားမပါဘဲဆောင်ရွက်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်ဒီလိုပြောဆိုတဲ့တစ်ချိန်တည်းမှာပဲလွတ်လပ်တဲ့နိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SAC ရဲ့စက်တင်ဘာ12ရက်ထုတ်စီရင်ခံစာတရက်မှာတော့မြန်မာစစ်တပ်ဟာတိုင်းပြည်ရဲ့18ရာခိုင်နှုန်းကိုပဲထိန်းချုပ်ထားနိုင်ပြီးကျန်းနေရာတွေမှာအတိုက်ခံတွေကထိန်းချုပ်ထားတာဒါမှမဟုတ်ပြည်ပခဖြစ်ပွားနေတယ်လို့ဖော်ပြထားပါတယ်အခုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ကတော့နှစ်လအတွင်းရုရှားနိုင်ငံကိုဒုတိယအကြိမ်သွားရောက်တာဖြစ်ပြီးတန်တမာရေးနဲ့စီးရေးအရာရုရှားနိုင်ငံအပေါ်ပိုပြီးအားကိုးလာတဲ့လက္ခဏာအဖြစ်အကဲခတ်တွေကသုံးသပ်ပါတယ်အနာဒိစစ်ကောင်စီကိုအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံကအစိုးရတွေကဖယ်ချင်တန်ခတ်တာတွေပြစ်မှတ်ထားအရေးယူတာတွေရှိနေတာကြောင့်တန်တမာရေးနဲ့စီးရေးဆက်ဆံမှုတွေအရာရုရှားနဲ့ပူပြီးနီနီကက်ကက်ဆက်ဆံလာတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ
်2020-23ပနာယင်းနဲ့ပထမ5လပိုင်းအတွင်းမြန်မာနိုင်ငံဟာပြပကိုဆန်းနေစကွဲတန်ချိန်8,800ကျော်တင်ပို့ခဲ့ပြီးတော့ခမန်းချေအမေရိကန်ဒေါ်လာ302သန်းရရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံဆန်စပါးအသင်းချုပ်MRF ကိုကိုးကားပြီးတော့မြန်မာအလင်းသတင်းစာမရေးပါတယ်။ပနာယင်းနှင့်ဒုတိယနေဝက်အတွင်းကလည်းပြပကိုဆန်းတဲ့စကွဲတန်ချိန်တသန်း၄သိန်းတင်ပို့နိုင်ခဲ့တဲ့အကြောင်းဆန်စပါအသင်းချုပ်ရဲ့စီးရင်တွေမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာဆန်းတဲ့ရခါမလုံလောက်တဲ့အခြေအနေကိုရင်ဆိုင်နေရတယ်ဆိုပြီးနိုင်ငံတကာကဝေဖန်တဲ့ချိန်မှာအခုလိုကင်ကနန်တွေထွက်လာတာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြပကိုတင်ပို့နေတဲ့ဆန်းတွေအပြင်ပြည်ရင်းမှာစားသုံးဖို့အရန်ဆန်းတစ်နှစ်စာဖူလောင်းအောင်တူလောင်ထားတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲ VOA ကိုပြောသွားပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးထုတ်လို့အားလက်ရှိအခြေအနေထက်နှစ်ဆတိုးအောင်မျိုးကောင်းမျိုးတန့်မြေဩဇာနဲ့ထုံးရက်စိုက်ပျိုးဖို့ဒီဇယ်စီတွေထောက်ပံ့ပေးဖို့မိတ်ဆွေနိုင်ငံတွေကိုရုရှားနိုင်ငံ Vladivostok မြို့မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်မှာတိုက်တွန်းသွားပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာလူဦးရေရဲ့၄ပုံ၃ပုံဟာစာနာရိတ်ခါမလုံလောက်တဲ့အခြေအနေကိုရင်ဆိုင်ရနိုင်တယ်လို့တတိပေးထားပြီးတော့73.3သန်းကျော်အစားအစာမလုံလောက်တဲ့အခြေအနေရင်ဆိုင်နေရတဲ့ဆိုပြီးကုလသမဂ္ဂကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကတော့တတိပေးထားပါတယ်ကုန်စည်နှုန်းကြီးမြင့်တာငွေကြေးဖောင်းပေါ်တာနဲ့မြန်မာကျပ်ငွေတန်ဖိုးထိုးကျနေတာအပြင်လက်နက်ကိုင်ပဋိပက္ခတွေနဲ့စစ်ပေးရှောင်ဒုက္ခတွေတိုးလာနေတာကြောင့်မြန်မာစီးပွားရေးနဲ့အောက်ခြေပြည်သူတွေရဲ့နေ့စဉ်ရက်တည်မှုအပေါ်နိုင်ငံတကာစီးပွားရေးပညာရှင်တွေနိုင်ငံရေးအကဲခတ်တွေကလည်းဆိုရင်းနဲ့အကြောင်းပြောဆိုနေတာဖြစ်ပါတယ
်။ထိမ့်သိမ်းခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းတွေးဆခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုသွားမှာမဟုတ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာပြောဆိုတာကိုအယ်ဂျာစီးယားသတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကရွေးကောက်ပွဲမတမာမှုအတွက်ဆိုပြီးအလုံနဲ့ထောင်နဲ့၃နှစ်ထပ်မံပြစ်ဒဏ်ချမှတ်လိုက်တာကိုသူ့အနေနဲ့တတိပြုမိတဲ့အကြောင်းစင်ကုနိုင်ငံ ISEAS Yusuf Ishak Institute မှာအထူးကိုယ်စားလှယ်နိုလင်းဟေဇာကစက်တင်ဘာ5ရက်နေ့ကပြောကြားသွားခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လတတိယပတ်အတွင်းနိုလင်းဟေဇာမြန်မာနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပြီးစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုအကျဉ်းထောင်အတွင်းကနေနေအိမ်ကိုပြန်ပို့ရေးကိစ္စနဲ့သူနဲ့တွေ့ဆုံဆွေးနွေးခွင့်ပေးဖို့နိုလင်းဟေဇာကတောင်းဆိုခဲ့ပြီးတော့စစ်ကောင်စီကြီးကဲဘက်ကတရားစီရင်ရေးကိစ္စတွေပြီးဆုံးသွားတဲ့အခါဒေါ်ဆန်းစုကြည်ဘက်ကတုံ့ပြန်လာတဲ့အခြေအနေကိုမူတည်ပြီးစဉ်းစားဆောင်ရွက်သွားမယ်လို့တုံ့ပြန်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတဘာဝကတ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂတိလိုက်စားမှုအမှုတော်တော်များများနဲ့တရားစွဲဆိုထားပြီးလက်ရှိအချိန်ထိထောင်နဲ့နှစ်20ပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံဘက်ကပြစ်လိုက်တဲ့လက်နက်ကြီးတွေနေဆက်ဖြတ်ကျော်ကြရမှုနိုင်ငံနေဆက်မှာမစင်မချင်းပြစ်ခတ်မှုနဲ့ဝင်ဟင်ပိုင်းနဲ့ချိုးဖောက်မှုဆွဆွဲချက်နဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကစက်တင်ဘာ၄ရက်နေ့မှာဆင်ခေါ်ကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြကြပါတယ်။နေဆက်ရေးရာကိစ္စမြန်မာတပ်အမတ်ကိုထပ်မံဆင်ခေါ်ခဲ့ပြီးကန့်ကွက်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးAK Abdul Momen ကဝန်ကြီးဌာနမှသတင်းထောက်တွေကိုပြောဆိုခဲ့တယ်လို့ United News of Bangladesh သတင်းကဖော်ပြပါတယ်။မြန်မာတပ်ဖွဲ့တွေပြစ်ခတ်ခဲ့တဲ့မော်တာကြီးစံတကူဘင်္ဂလားဒေ့ရှ်နယ်ဆောင်ရဲတပ်ဖွဲ့စခန်းအမှတ်40နဲ့43ကြားစက်တင်ဘာ3ရက်နေ့မှာကြာရောက်ခဲ့ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်ကျော်မိုးကိုဒါကာမြို့တော်ကနိုင်ငံတော် AK ဟာပတ်မာကိုဆင်ခေါ်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြောင်းနိုင်ငံခြားရေးဌာနတာဝန်ရှိသူမိုင်ယာမတ်မနူအခဘဲကပြောတာကိုကိုးကားပြီးတော့အနာဒိုလူအေဂျင်စီသတင်းကဖော်ပြပါဗျ။ မြန်မာဘက်ကလက်နက်ကြီးတွေဘင်္ဂလားဒေ့ရှ်ဘက်ကိုကျရောက်ခဲ့ပြီးတဲ့နောက်ဩဂုတ်23နဲ့28ရက်နေ့တို့ကလည်းဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမကြီးကိုဆင်ခေါ်ခဲ့တာပါဘင်္ဂလားဒေ့ရှ်နဲ့နေဆက်ရခိုင်ဒေသတော်မှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ရခိုင်တပ်မတော်အေအေတို့ကြားစီရေလှုပ်ရှားမှုတွေရှိနေပါတယ
်မြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Oridu စက်သွယ်ရေးကုမ္ပဏီရဲ့လုပ်ငန်းတွေကိုစင်ကိုချေဆိုင် Nine Communications Limited ကို American Dollar 586 တန်းနဲ့ရောင်းချဖို့သဘောတူလက်မှတ်ရေးထိုးလိုက်ပြီးလို့ကာတာချေဆိုင် Oridu ကုမ္ပဏီကစက်တင်ဘာ10ရက်နေ့မှာပြောပါရယ်မြန်မာနိုင်ငံကနေထွက်ခွာရတဲ့အကြောင်းရင်းကိုကုမ္ပဏီကပြောကြားခြင်းမရှိပေမဲ့မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းကုမ္ပဏီပေါ်ထိခိုက်မှုတွေရှိနေခဲ့တယ်လို့ Telegeography သုတေသအချက်အလက်တွေမှာတွေ့ရှိရပါတယ် Oridu ကုမ္ပဏီဟာမြန်မာနိုင်ငံမှာတတိယအကြီးဆုံးဖုန်းကုမ္ပဏီဖြစ်ပြီးအာဏာမသိမ်းမီ2020ခုနှစ်တုန်းကသုံးစွဲသူ15သန်းနီးနီးရှိခဲ့ပါတယ်2020နှစ်ကုန်ပိုင်းမှာ Oridu သုံးစွဲသူ 14.8 သန်းရှိပေမဲ့2022ခုနှစ်ဇွန်လကုန်မှာတော့သုံးဆွဲသူ 8.3 သန်းထိရော့ကျသွားတယ်လို့ Oridu ကုမ္ပဏီကပြောပါရယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းနော်ဝေးအခြေစိုက် Telenor ဆက်သွယ်ရေးကုမ္ပဏီကမြန်မာနိုင်ငံကနေအရင်ဆုံးထွက်ခွာသွားခဲ့တာပါ Telenor ထွက်ခွာသွားပြီးတဲ့နောက်မြန်မာနိုင်ငံတွင်းဆက်သွယ်ရေးလုပ်ငန်းနယ်ပယ်မှာ Oridu ကုမ္ပဏီဟာရှယ်ယာအများစုဝင်ထားတဲ့နိုင်ငံသားပိုင်နောက်ဆုံးကုမ္ပဏီတစ်ခုလည်းဖြစ်ပါရယ်မလာတော့ကအပြီးသက်ရောင်းချခဲ့တဲ့ Telenor ကုမ္ပဏီကိုတော့ရွှေပြိုင်းဖြူကုမ္ပဏီနဲ့လက်နော်ချေဆိုင် M1 ရင်းနှီးမြှုပ်နှံမှုကုမ္ပဏီတို့ကလွှဲကြောင်းဝယ်ယူခဲ့တာဖြစ်ပါတယ
်။နန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြသွားတဲ့မြန်မာသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးနားဆင်ရမှာကတော့တပတ်အတွင်းနိုင်ငံကသတင်းတွေပဲဖြစ်ပါတယ်။ရုရှားထိန်းချုပ်ထားတဲ့ဇပိုရီရှားမြို့ကနျူကလ িয়ার ဓာဘေးစက်ရုံနားမှာစီးရီးတင်းမာနေတာကိုရကြဖို့ IAEA ကတိုက်တွန်းလိုက်ပါတယ်။ပြည်ထောင်မှာတော့ Conservative Party ခေါင်းဆောင်ဝန်ကြီးချုပ်ဖြစ်လာပါတယ်။မအီတန်စင်နဲ့ကိုစံကျော်တို့ကပြောပြကြမှာဖြစ်ပါလေဗျာ
။ယူကရိန်းနိုင်ငံအခြေပိုင်းမှာရုရှားတပ်တွေရဲ့တိုက်ခိုက်မှုကိုခုခံနေရပြီးတော့တောင်ပိုင်းမှာတော့ရုရှားတပ်တွေအထင်အားနဲ့အကြောင်းယူကရိန်းဘက်ကဒီသင်းဘက်လေတုံးကပြောပါလေ။ယူကရိန်းအခြေပိုင်းကဒေါညက်စ်မြို့ကိုရုရှားတပ်တွေကအောင်မြင်စွာသိမ်းယူနိုင်ပြီးတော့ယူကရိန်းတောင်ပိုင်းကလောင်စာဆီတူလောင်ရနေရာကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းရုရှားဘက်ကစက်တင်ဘာလ9ရက်နေ့မှာပြောပါလေ။စတေမာလာရှိနေမှာယူကရိန်းတပ်တွေကယူကရိန်းအရှေ့မြောက်ပိုင်းခါကီဖ်မှာရှိတဲ့ရုရှားတပ်တွေထိန်းချုပ်ရာမြို့တချို့ကိုပြန်ပြီးတော့သိမ်းပိုက်ခဲ့ပြီးဆိုပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကပြောပါသည်။ယူကရိန်းတောင်ပိုင်းဒေသကရုရှားတပ်တွေကိုယူကရိန်းလက်နက်ကြီးတွေနဲ့ထိထိမိမိအောင်မြင်အောင်တိုက်ခိုက်နိုင်ခဲ့တယ်ဆိုပြီးတော့လေသူကပြောပါလေ။မူဝါဒပိုင်းဆိုင်ရာအမေရိကန်လက်ထောက်ကာကွယ်ရေးဝန်ကြီးကောလင်ကောင်းကလည်းယူကရိန်းတပ်တွေဟာနှိမ့်ကွေးပေမဲ့အသေးပေရှိတဲ့တိုးတက်မှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းပြောပါလေ။တရားတွေကိုဖျက်ဖြစ်နိုင်တာကြောင့်ရုရှားတပ်တွေသွာလာမှုနဲ့ထောက်ပံ့လုပ်ငန်းတွေကိုအနှောက်အယှက်ဖြစ်အောင်ယူကရိန်းတပ်တွေလုံနိုင်တာပဲဆိုပြီးတော့ပြည်ထောင်ကာကွယ်ရေးဌာနကပြောပါလေ။ဥရောပတပ်ရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်စက်ရုံဖြစ်တဲ့ဇာပိုရီဇီယာနျူကလ িয়ার စွမ်းအင်စက်ရုံနားမှာစီးရီးလှုပ်ရှားမှုတွေရပ်တန့်ဖို့ကုလသမဂ္ဂရဲ့နိုင်ငံတကာအနုမြူစွမ်းအင်အဖွဲ့ IAEA ကစက်တင်ဘာလ6ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာတောင်းဆိုထားပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းမှာရုရှားနဲ့တိုက်ပွဲတွေကြားဇာပိုရီဇီယာနျူကလ িয়ার ဓာတ်ပိစက်ရုံရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနဲ့စွန့်ရင်စေဖြစ်တဲ့အကြောင်း IAEA ကပြောပါတယ်။စက်ရုံအနီးရုရှားသိမ်းပိုက်ရာနေရာတွေကဒေသခံတွေအနေနဲ့ဘေးလွတ်ရာကိုရှောင်နေကြဖို့လည်းယူကရိန်းဘက်ကသတိပေးထားပါတယ်။တချိန်တည်းမှာပဲယူကရိန်းပေါ်မှာစစ်လက်နက်ပစ္စည်းထောက်ပံ့ဖို့အမေရိကန်ကဒေါ်လာ685သန်းထိထပ်ပေးဖို့တရော့ဘိုင်ဒန်ကစက်တင်ဘာလ9ရက်နေ့မှာအတည်ပြုခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကပြောပါတယ်။အမေရိကန်ယူကရိန်းနဲ့ဂျာမနီကာကွယ်ဝင်ကြီးတွေနဲ့မြောက်လန်တိတ်စာချုပ် NATO အကြီးအကဲတို့ဂျာမနီနိုင်ငံ Ramstein မြို့မှာစက်တင်ဘာလ10ရက်နေ့မှာတွေ့ဆုံခြင်းအတွင်းဝင်ကြီး Austin ကပြောခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့တစ်ခါသူတို့ဆုံနှုန်းကလည်းအမေရိကန်ကယူကရိန်းအတွက်နောက်ထပ်ဒေါ်လာ 6.3 ဘီလီယံပို့ကာကွယ်ရေးအထောက်ပံ့တွေပေးခဲ့တဲ့အကြောင်းပြောဆိုခဲ့ပါသည
်။ဗြိတိန်ရဲ့တတိယမြောက်အမျိုးသမီးဝင်ကြီးချုပ်ဖြစ် Liz Truss ကိုစက်တင်ဘာလ6ရက်နေ့မှာဗြိတိန်ဘီယမာကြီး Elizabeth ကအတီးပြုခံလိုက်ပါတယ်။ Truss ဟာဗြိတိန် Conservative Party အတွင်းခေါင်းဆောင်ရေးပွဲမှာဘန်နာရေးဝင်ကြီးဟောင်း Rishi Sunak ကိုအနိုင်ရခဲ့ပါတယ်။သူအနိုင်ရကြောင်းကြေညာပြီးနောက်မှာ Truss ကပြည်သူတွေလက်ငင်းကြုံနေရတဲ့စွမ်းအင်လောင်စာဈေးနှုန်းမြင့်တက်နေတဲ့ကိစ္စတွေမှာပဲလောင်စာထောက်ပံ့ရေးနဲ့ပတ်သက်ပြီးတည်ရှိနေတဲ့ရေရှည်ကြုံတွေ့ရမယ့်ကိစ္စကိုလည်းဖြေရှင်းသွားပါမယ်လို့ပြောပါတယ်။ဗြိတိန်ဝင်ကြီးချုပ်တဲ့အနေနဲ့ Truss ဟာလက်တလောပြဿနာတွေဖြစ်တဲ့စီးပွားရေးကျဆင်းနေမှုလုပ်သားပြဿနာစွမ်းအင်ဈေးမြင့်တက်နေတာတွေကိုချက်ချင်းလက်ငင်းရင်ဆိုင်ရမယ့်အပြင်လာမယ့်ဆောင်းအဒီကာလစွမ်းအင်ပြတ်လက်နိုင်တဲ့ပြဿနာကိုလည်းဖြေရှင်းရဖို့ရှိပါတယ်။
မင်းခင်ပြည်သူကဥပဒေပြုအမတ်တွေထိုင်ဝမ်ကျွန်းကိုတွားရောက်ခဲ့မှုကိုတရုတ်ကပြည်ပြင်းထန်ထန်ကန့်ကွက်သွားပါသည်။အမတ်ရှိရောက်ပါတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကစက်တင်ဘာလ9ရက်နေ့မှာထိုင်ဝမ်ကိုတွားရောက်တာပါ။ Florida Democrat အမတ် Stephanie Murphy ကဥဆောင်တဲ့ဒီပါတီနှစ်ရက်လုံးပါတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကထိုင်ဝမ်သမ္မတဆိုင်ယွမ်ဝမ်နဲ့တွေ့ဆုံခဲ့တယ်လို့ဒီခီးစင်ဟာအမေရိကန်လွှတ်တော်ဘက်ကထိုင်ဝမ်ကိုအခိုင်အမာထောက်ခံမှုပြတာဖြစ်တဲ့အကြောင်းထိုင်ဝမ်သမ္မတကပြောပါသည်။နောက်နေ့စက်တင်ဘာလ10ရက်နေ့မှာပဲဒီလိုအမေရိကန်အမတ်တွေထိုင်ဝမ်ကိုလာရောက်တဲ့ခီးစင်ပေါ်မှာပြင်းပြင်းထန်ထန်ဆက်ကြည့်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးကပြောပါတယ်ဒီခီးစင်ကိုဥဆောင်တဲ့အမတ်မာဖီကတော့ထိုင်ဝမ်နဲ့ကုန်သွယ်ရေးသဘောတူညီချက်တည်းရဲ့ထွက်လာဖို့ရည်မှန်းထားပြီးတော့ထိုင်ဝမ်နဲ့စီးပွားရေးဆက်ဆံမှုတိုးမြှင့်ရေးဟာအမေရိကန်လွှတ်တော်ကလုံနိုင်တဲ့အရေးကြီးဆုံးကိစ္စတစ်ခုဖြစ်တယ်ဆိုပြီးလည်းပြောပါတယ်ပြီးခဲ့တဲ့လတုန်းကအမေရိကန်အားလုံးတော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်ခဲ့ပြီးကလေးကအမေရိကန်ကိုယ်စားလှယ်ပြီးထိုင်ဝမ်တာဝန်ရှိသူတွေနဲ့ဇက်တိုက်ဆိုသလိုလာရောက်တွေ့ဆုံနေကြတာပါထိုင်ဝမ်ဟာသူတို့ပိုင်နဲ့ဖြစ်တဲ့ဆိုပြီးတော့ပြောဆိုထားတဲ့တရုတ်ဘက်ကတော့ထိုင်ဝမ်ကျွန်းအနီးမှာတိုက်လေယာဉ်တွေအဝေးထင်းဒရုန်းယာဉ်တွေနေ့စဉ်ဆိုသလိုလွှတ်ပြီးတော့စစ်ရေးအရာချင်းချောက်မှုတွေတိုးမြှင့်လှုပ်ဆောင်နေပါတယ
်လေတပ်လေ့ကျင့်မှုတွေပါဝင်အိန္ဒိယနဲ့ဂျပန်နိုင်ငံပူးပေါင်းစစ်ရေးလေ့ကျင့်မှုတွေလုပ်သွားဖို့စီစဉ်ထားကြောင်းစက်တင်ဘာလ10ရက်နေ့ဂျပန်နိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးရနက်စင်ဂျပန်နိုင်ငံတိုကျိုမြို့တော်ကိုတွားရောက်စဉ်ဂျပန်ကာကွယ်ရေးဝန်ကြီးယာစုကာဇူဟာမာဒါနဲ့တွေ့ဆုံပြီးနှစ်နိုင်ငံကာကွယ်ရေးပူးပေါင်းလှုပ်ဆောင်သွားမယ့်အကြောင်းပြောဆိုသွားခဲ့တာပါ။အိန္ဒိယနဲ့ဂျပန်နှစ်နိုင်ငံကြားကာကွယ်ရေးပစ္စည်းကိရိယာတွေနဲ့ဤပညာပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်ဖို့ပူးပေါင်းလှုပ်ဆောင်သွားမှုတွေလုပ်ဖို့ကအဓိကအချက်တစ်ချက်ဖြစ်ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးစင်ကပြောပါတယ်။
ကိုရီးယားစစ်ကြောင့်ကွဲသွားတဲ့မိသားစုတွေပေါင်းစည်းတွေ့ဆုံရဲ့အစည်းအဝေးပြန်ဆနိုင်ရဲ့အတွက်မြောက်ကိုရီးယားနဲ့ဆွေးနွေးဖို့တောင်ကိုရီးယားဘက်ကဒီသင်းမှန်နောက်ပိုင်းမှာအဆိုပြုထားပါသည်။မြောက်ကိုရီးယားနျူကလ িয়ার အစည်းအဝေးကြောင့်နှစ်နိုင်ငံကြားနှစ်ပေါင်းများစွာဆက်ဆံရေးတင်းတင်းမာမာရှိနေတာပါ။ဖြောင့်မှန်တဲ့ဆွေးနွေးပွဲတရက်အမြန်ဆုံးဖြစ်လာစေဖို့ကိုရီးယားနိုင်ငံကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးနိုင်ကြမယ်လို့တောင်ကိုရီးယားဘက်ကမျှော်လင့်ထားတဲ့အကြောင်းတောင်ကိုရီးယားအစိုးရရဲ့ကိုရီးယားပေါင်းစည်းညီညွတ်ရေးဌာနဝန်ကြီးခွန်ယုံဆဲကပြောပါသည်
တပတ်တွင်ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုတော့မိုက်တန်းစင်နဲ့ကိုစံကျော်တင်ပြခဲ့တာပါ VOR ထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့ဆီလက်နဲ့ပစ္စည်းဝယ်ယူရေးအတွက်အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်နေတဲ့ရေနံနဲ့သဘာဝတောင်းွေလုပ်ငန်းတွေကိုပိတ်ဆို့ရေးယူဖို့နဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်သတ်မှတ်အကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရေးအတွက်အမေရိကန်အစိုးရအနေနဲ့လှုံ့ဆော်ပေးဖို့တောင်းဆိုတဲ့အနေနဲ့ပြီးခဲ့တဲ့စနေနေ့စက်တင်ဘာလ10ရက်နေ့မှာဝါရှင်တန် DC တဝိုက်ကအဝေးရောက်မြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေကအမေရိကန်သမ္မတအိမ်ဘူရိုရှေ့မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဗြိတိန်နိုင်ငံမှာဘီယင်မာကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားတဲ့အတွက်နှစ်ပေါင်း60အတွင်းပထမအဆုံးအကြိမ်နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပဖို့ပြင်ဆင်နေပါတယ်။ဗြိတိန်ရဲ့သမိုင်းမှာရဲအင်အားအများဆုံးအသုံးပြုတဲ့လုံခြုံရေးအစီအစဉ်တရားဖြစ်လည်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံတကာထိပ်သီးခေါင်းဆောင်တွေဇာပနာအခမ်းအနားကိုတက်ရောက်မှာဖြစ်တဲ့အတွက်လုံခြုံရေးကိုအထူးကြမှတ်ထားမှာဖြစ်ပါတယ်။ယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့မြောက်ပိုင်းမှာအဓိကမဟာဗျူဟများမြောက်ထိုးစစ်ကြီးကိုဆင်နွှဲခဲ့ရမှာအရေးပါတဲ့မြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးရုရှားတပ်သားထောင်ပေါင်းများစွာဟာအော့စကီမြို့တစ်ဖက်ကမ်းကိုစုခွာသွားကြတယ်လို့ယူကရိန်းကစနေနေ့မှာကြေညာပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းသူတို့ရဲ့တပ်ဖွဲ့တွေကဒီမြို့ကနေစုခွာခဲ့တယ်လို့အတည်ပြုပြောဆိုပါတယ်ဒါပေမဲ့ဒီတိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးအာဖဂန်နစ္စတန်နိုင်ငံကဘူမြို့မှာတာလီဘန်တပ်ဖွဲ့တွေရဲ့စစ်တင်နှံမှာမောင်းနေခဲ့တဲ့ Black Hawk ရဟယံပြစ်ချပြီးအနည်းဦး3ဦးသေဆုံးက5ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာပါဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charleston Mock တို့ဖြစ်ကြပါတယ်တနင်္ဂနွေနေ့မနက်ခင်း VOA ရဲ့အစီအစဉ်လေးကိုလှိုင်းလို့မီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.